Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016မေလ14ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါIF စစ်သွေးကြောတွေထိမ့်ချုပ်ထားတဲ့နယ်မြေတွေကိုနိုင်ငံခြားတပ်ခိုက်တပ်သားတွေဝင်ထွက်သွားလာနိုင်တဲ့ serial နယ်စပ်ကတခုတည်းကျန်းနေတဲ့နေရာကိုပိတ်ပစ်ရေးကိုအဓိကလှုပ်ဆောင်မယ်လို့ American ကာကွယ်ဝင်ကြီးကပြောကြားလိုက်ပါတယ်။တူရကီနဲ့ Saudi Arabia နိုင်ငံတွေမှာညှဉ်းပန်းနှိပ်စက်မှုတွေအခုထိကျဉ်သုံးဆဲမှုကုလသမဂ္ဂအဖွဲ့ကြီးကရှုံချပြစ်တင်လိုက်ပါတယ်။အရှေ့တောင်အာရှမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အကူအညီတောင်းဖို့ခါမဲ့ဖုန်းခေါ်နေအောင်လုပ်ပေးတော့မှာဖြစ်ပါတယ်ဒီလိုထူကြတဲ့သတင်းလေးတွေကြားမှာပါမနန္ဒိုင
်းဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်တွေနားဆင်ကြရမှာကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ရေယူတံခတ်မှုတွေကိုတတ်တန်းတိုးဖို့အမေရိကန်လွှတ်တော်ကတောင်းဆိုလိုက်ပါတယ်ဘာကြောင့်ပါလဲ
Serious human rights abuses continue and are of grave concern The United States must not
ဒီပေါ်မြန်မာရေတုံးသက်သူတွေရဲ့တုံ့ပြန်ချက်တခါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဆက်လက်ကင်ဆယ်သွားမယ်ဆိုတဲ့ကုလသမဂ္ဂရဲ့ရည်တည်ချက်ကိုလက်ရှိအာဏာရ NLD ပါတီကဘလို့တုံ့ပြန်ခဲ့ပါသလဲမြန်မာအစိုးရတဲ့လက်ထက်ကလေးစစ်သားပပျောက်ရေးဘလောက်အကောင့်ထဲဖို့ဆောင်ရွက်နိုင်မလဲဆိုတာနဲ့အတူဆဲစုနှစ်ပေါင်းများစွာမပြေလည်နိုင်သေးတဲ့တိုင်းရင်းသားအရေးနဲ့21ပင်လုံးညီလာခံပေါ်သုံးသက်ချက်ကိုလည်းကြားရဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်ကကြေညာပေးပါမယ်ရှင
် IS စစ်သွေးကြော်တွေထိမ့်ချုပ်ထားတဲ့နယ်မြေတွေကိုနိုင်ငံခြားတိုက်ခိုက်ရေးတပ်သားတွေဝင်ထွက်သွားလာနိုင်တဲ့ Syria နယ်စပ်တစ်လျှောက်ကတခုတည်းကျန်းနေတဲ့နေရာကိုပိတ်ပစ်ရေးဟာ American ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ထိတ်တန့်ဦးစားပေးအလုပ်တွေကတခုဖြစ်တယ်လို့ American ကာကွယ်ဝင်ကြီး Ash Carter ကပြောကြားလိုက်ပါတယ်။စစ်မြေပြင်ကအချက်လက်တွေကိုမျှဝေတာနဲ့ရှုပ်ထွေးကောင်အောင်လုပ်တာဟာတိုက်ခိုက်မှုတွေကိုကာကွယ်ဖို့နဲ့နိုင်ငံခြားတိုက်ခိုက်ရေးတပ်သားတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်နိုင်ရတဲ့အထောက်အကူဖြစ်စေတယ်လို့ဝန်ကြီးကာတာကတောက်ကြန်နေကော်လိုရာဒိုမှာပြောကြားခဲ့တာဖြစ်ပါတယ်။လမ်းမေးထောင်ဘုံတွေနဲ့လက်လုပ်ဖောက်ခွဲပစ္စည်းတွေမှာတွေ့နေရတဲ့လက်ဝေးရာတွေကိုပေါ်ထုတ်တာနဲ့ဖမ်းမိတဲ့အကြမ်းဖက်သမားတွေစီကကိုယ်ရဲ့အချက်လက်တွေကိုစောင့်ကြည့်စည်းဝင်တွေရဲ့ဇီဝအချက်လက်တွေနဲ့ပေါင်းပြီးအစိုးရဌာနအားလုံးကိုရောအမေရိကန်နဲ့ရဲ့မဟာမိတ်တွေပါချိန်နိုင်အောင်လုပ်ပေးထားတယ်လို့လဲဝန်ကြီးကတာကပြောပါတယ်။ IS စစ်သွေးကြော်တွေကိုချိန်မုံမဲ့မဟာမိတ်အဖွဲ့ဝင်တွေနဲ့ဒီလအစောပိုင်းဂျာမနီမှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းစီးရီးယားနိုင်ငံManbich data က IS တွေကိုမောင်းထုတ်ဖို့အတွက်ကြိုးပမ်းမှုတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။အလက်ပိုမျိုးနားကဒီ data ဟာအီရန်နဲ့ဆီးရီးယားပြင်ပတိုက်ခိုက်မှုတွေအတွက်စစ်သွေးကြော်တွေအစီအစဉ်ချဖို့အရေးပါတဲ့လမ်းကြောင်းတစ်ခုလို့ဆိုပါတယ်။ဒါကြောင့်ဥရောပနဲ့တခြား data တွေကိုနိုင်ငံခြားတိုက်ခိုက်ရေးတပ်သမားတွေလာရောက်တဲ့နောက်ဆုံးဝင်ပေါက်ဖြစ်တဲ့ဒီနေရာကိုပိတ်ချုပ်ရမှာဖြစ်တယ်လို့လည်းဝန်ကြီးကာတာကပြောပါတယ်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကြားနယ်စပ်ခြံစည်းရိုးကာတဲ့ကိစ္စကြောင့်အငင်းပွားရာကနယ်စပ်ဂိတ်ကို၄ရက်ကြာပိတ်ထားခဲ့ပြီးခီးသွွားပြည်သူထောင်ပေါင်းများစွာနဲ့ကုန်တင်ငါးတွေဖြတ်သွားနေကြအဓိကနယ်စပ်ဂိတ်တစ်ခုကိုနှစ်နိုင်ငံသဘောတူညီချက်အရတောက်ကြနေမှာပြန်ဖွင့်လိုက်ပါတယ်။အာဖဂန်နစ္စတန်တမ်မတ်ဂျီဟာဇက်ကပါကစ္စတန်စစ်ဘက်ခေါင်းဆောင်ဗိုလ်ချုပ်ကြီးရာဟီရှရစ်နဲ့တွေ့ဆုံကနယ်စပ်ဂိတ်ပိတ်တာအပါအဝင်နယ်စပ်စီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးနှစ်နိုင်ငံနယ်စပ်ဂိတ်တောခံကိုပြန်ဖွင့်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရကပြောပါတယ်။တရားမဝင်လှုပ်ရှားမှုတွေကိုရပ်တန့်နိုင်ဖို့နဲ့ပုံမှန်ကောင်းမွန်တဲ့စီမံခန့်ခွဲမှုတွေလုပ်နိုင်အောင်နေဆက်ရဲ့အားနည်းချက်တွေရှိတဲ့အပိုင်းကိုပါကစ္စတန်ဘက်ကခြံစည်းရိုးကာယကနေအင်္ဂါနေ့ကစလို့တင်းမာမှုတွေတိုးပွားလာခဲ့ရတာပါ။
တူရကီနဲ့ Saudi Arabia နိုင်ငံတွေမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့မဖွဲ့မရဆက်ဆံမှုတွေကူးတီကျင့်သုံးနေစေမှုရှုံချပစ်တင်ကြောင်းညှဉ်းပန်းနှိပ်စက်မှုဆန့်ကျင်နိုင်ငံတကာသဘောတူညီချက်အကောင့်ထဲဖော်မှုစောင့်ကြည့်တဲ့ကုလသမဂ္ဂကော်မတီကပြောကြားလိုက်ပါတယ်။တူရကီနိုင်ငံမှာတော့ညှဉ်းပန်းနှိပ်စက်မှုကိုစနစ်တကျဒါမှမဟုတ်ကြဲကြဲပြန့်ပြန့်လုပ်နေတာမျိုးမတွေ့ရပေမဲ့အခုထိဆက်လက်ကျင့်သုံးနေရတွေ့ရတယ်လို့ကော်မတီကပြောပါတယ်။သူတို့ရဲ့အဓိကစိုးရိမ်ချက်ကဥပဒေနဲ့တပ်ဖြတ်မှုတွေလူမဆန်တဲ့အခြေအနေနဲ့ဖမ်းဆီးချုပ်နှောင်ထားမှုတွေညှဉ်းပန်းနှိပ်စက်မှုတွေအတွက်အပြစ်ဒဏ်မရဘဲကင်းလွတ်ခွင့်ရနေတာတွေပါဝင်တယ်လို့လွတ်လပ်တဲ့ကျွမ်းကျင်သူ10ဦးပါကော်မတီကပြောပါတယ်။အရက်သားတွေကိုအာဏာပိုင်တွေကဥပဒေနဲ့တပ်ဖြတ်မှုတွေကျူးလွန်နေတဲ့ဆိုရက်သတင်းအများအပြားကိုကော်မတီကနေရခဲ့တယ်လို့ဒါကလုံခြုံရေးတပ်သားတွေတူရကီအရှေ့တောင်ဘက် ဆီးရီးယားနယ်စပ်တဝိုက်အကြမ်းဖက်တိုက်ဖြတ်ရေးလှုပ်ချိန်မှာကျူးလွန်ခဲ့တာလို့ဆိုပါတယ်။နယ်စပ်ဒေသတွေအဲ့ဒီအနားတဝိုက်တွေမှာတိုက်ပွဲတွေအများပြားဖြစ်ပွားပြီးအဲ့ဒီမှာအကာအကွယ်မရှိတဲ့အရက်သားတွေပြစ်ခတ်မှုတွေကြားသေဆုံးရတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ဒီလိုတပ်ဖြတ်မှုတွေအတွက်ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ပေးဖို့လဲကုလကော်မတီကတောင်းဆိုလိုက်ပါတယ်။ဒါပြင်1952ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ပြီးနိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေနဲ့ဒုက္ခဒဲရီကိုနှင်ထုတ်တာနေရရင်ပြန်ပို့တာတွေအတွက်လဲစိုးရင်စိတ်ပူကြောင်းပြောပါတယ်။ Sorry Arabia နိုင်ငံကလည်းညှဉ်းပန်းနှိပ်စက်မှုကျင့်သုံးနေတာတွေ့ရပြီးချိန်တန်ပေးတာရိုက်နှက်တာခြေလက်ဖြတ်တာလို့ဥပဒေတတ်မှတ်ပြီးကြီးလေးတဲ့ပြစ်ဒဏ်ပေးတာတွေလုပ်နေတာကိုချက်ချင်းရပ်ပစ်ဖို့အတွက်ကော်မတီကတောင်းဆိုပါတယ်။ဒါအပြင် Sorry Arabia နိုင်ငံမှာ2015ခုနှစ်ကလူပေါင်း158ယောက်ကိုအာဏာပိုင်တွေကကွပ်မျက်ခဲ့တယ်လို့တေးတန်အပြစ်ပေးမှုတွေတိုးလာနေတာမို့ဒီပြစ်ဒဏ်ကိုရပ်ဆိုင်းပစ်ဖို့ပါတောင်းဆိုလိုက်ပါတယ်။
အမေရိကန်သမ္မတဥပမာဟာကမ္ဘာသူကမ္ဘာသားတွေအတွက်စံပြူလောက်တဲ့ဥရောပမြောက်ပိုင်းနိုင်ငံကခေါင်းဆောင်တွေနဲ့ဒေတာတွင်းဆိုင်ရာထိပ်သီးညီလာခံတက်ကိုလက်ခံကျင်းပနေပါတယ်။ Nordic Summit လို့အမည်ပေးထားတဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့အင်ဂျီရောကိုရောက်လာကြတဲ့ Norway, Sweden, Finland, Iceland နဲ့ဒိန်းမတ်နိုင်ငံကခေါင်းဆောင်တွေကိုတောက်ကြနေမနက်ကခီးဥကြိုပြုခဲ့ပါတယ်။မုံတိုင်းကြမဲ့အရေးကိုရှောင်လွှဲတဲ့အနေနဲ့အခမ်းအနားကိုအစအဦးတွင်မှာပဲရိုးရိုးရှင်းရှင်းကျင်းပခဲ့ပြီးဥရောပမြောက်ပိုင်းနိုင်ငံတွေနဲ့ပတ်သက်လို့ချီးကျူးပြောဆိုသွားပါတယ
် Our Nordic partners are not large countries but there are almost no issues that we deal with
ကျွန်တော်တို့လက်တွဲပေါ်ဖြစ်တဲ့ Nordic နိုင်ငံတွေဟာနိုင်ငံကြီးတွေမဟုတ်ပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့လူညုံရေးစီဝါရေးလူသားချင်းစာနာထောက်တားမှုစတဲ့ခက်ခဲတွေသူတို့စီမှာမရှိဘူးလို့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ရမှာလဲစိတ်ချရတယ်လို့ထိရောက်စွာလှုပ်ဆောင်နိုင်ကြကြောင်းဒါကြောင့်အရေးကြီးတဲ့မိတ်ဆွေနိုင်ငံတွေဖြစ်ပါလေလို့ဥပမာကပြောသွားပါတယ်။နောက်တစ်လိုနိုင်ငံမျိုးတွေပို့တိုးလာမယ်ဆိုရင်ကမ္ဘာကြီးဟာပုံမလုံးညုံပြီးကြွယ်ဝချမ်းသာလာမှာဖြစ်တယ်လို့သူယုံကြည်ကြောင်းသမ္မတဥပမာကပြောဆိုပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အရှေ့တောင်အာရှနိုင်ငံတွေဟာကမ္ဘာပေါ်မှာလူ့ရေအများဆုံးဖြစ်ပြီးဆင်းရဲတဲ့သူလည်းအများဆုံးရှိရဒေတာတစ်ခုဖြစ်ပြီးဖြစ်တဲ့အတွက်လူကုန်ကူးမှုတွေတစ်နှစ်တခြားဒုနဲ့ဒဲနဲ့ကြီးထွားနေတယ်လို့ဆိုပါတယ်ဒီဒေတာတွင်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်ကွန်ပျူတာအွန်လိုင်းကိုသုံးနိုင်ရင်းနဲ့အကူအညီတောင်းဖို့အတွက်အခမဲ့ဖုန်းခေါ်နိုင်အောင်လုပ်ပေးတော့မှာဖြစ်ပါတယ်ဒီလိုလှုပ်ဆောင်တာဟာနည်းမျိုးကျော်ဖြတ်ပြီးလူကုန်ကူးမှုတွေကိုတားဆီးနိုင်မယ်လို့တက်ကြွလှုပ်ရှားသူတချို့ကတွက်ပေမဲ့တချို့ကတော့ပိုးပြီးဆိုးလာနိုင်တယ်လို့မြင်ပြီးဒီလောက်ရက်ကိုတန်တရားရှိနေကြပါတယ်ဒီဒေတာတွင်လူကုန်ကူးခံရသူအရေအတွက်ကိုအတိအကျမသိရသေးပေမဲ့အရှိတောင်အာရှဒေတာဟာလူကုန်ကူးမှုမြန်မြန်တိုးပွားနေတဲ့ဒုတိယမြောက်အကြီးဆုံးဒေတာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ
်ဒါဘာလို့မြို့တော်ဝန်ရိုဂျီယိုဒူတာတေကိုသမရအဖြစ်ဖိလစ်ပိုင်နိုင်ငံကတရုတ်ဝင်ကြေညာလိုက်ချိန်မှာတရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဒေသတွင်းတင်းမာနေတဲ့ပထဝီနိုင်ငံရေးကိုသူ့အနေနဲ့ဘယ်လိုကင်တွယ်သွားမလဲဆိုတာနိုင်ငံတကာအသိုင်းအဝိုင်းကအဓိကစောင့်ကြည့်နေကြပါတယ်။မေလ9ရက်နေ့ကရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းတရားဝင်မဲရလတ်တွေထွက်ပေါ်မလာသေးပေမဲ့မြို့တော်ဝန်ဒူတာတေသာအနံ့ရခဲ့ရင်တောင်တရုတ်ပင်လယ်ပြင်ရင်ပိုင်နဲ့အငင်းပွားနေတဲ့ကိစ္စအတွက်ဖိလစ်ပိုင်အစိုးရတစ်ကတရုတ်အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဖြေရှင်းသွားဖို့တရုတ်နိုင်ငံကိုကမျှော်လင့်ထားကြောင်းလည်းပြောပါတယ်။သမရဘန်နီနိုအကီနိုလက်ထက်တခြားလုံးမှာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်ပြင်တွင်အငင်းပွားမှုတွေဆက်တိုက်ဖြစ်ပေါ်ခဲ့ပါတယ်
။ကမ္ဘာမှာအသက်အကြီးဆုံးဖွားသက်ရှင်ဆူဇန်နာမူရှက်ဂျွန်စာချာတာပရီနေညာကွယ်လွန်သွားပြီဖြစ်ပါတယ်။အသက်116နှစ်ရှိပြီဖြစ်တဲ့ဖွားသက်ရှင်ဟာသူနေထိုင်ရာနယူးယောက်မြို့ဘရုတ်ကလင်းရပ်ကဘိုးဘွားဂေယာတစ်ခုမှာကွယ်လွန်သွားပြီဖြစ်ကြောင်းအသက်130နှစ်အထက်ကမ္ဘာဖိုးသက်ရှင်ဖွားသက်ရှင်တွေကိုမှတ်တမ်းတင်နေတဲ့ Greenology သုတေသနအဖွဲ့ကရောဘတ်ဂျန်ကပြောပါတယ်။ Miss Susie လို့ချက်စနိုးခေါ်ကြတဲ့ဖွားသက်ရှင်ဟာ1800နှစ်တွင်ရဲ့နောက်ဆုံးလက်ကျန်အမေရိကန်သူတဦးပါ။သူကလွန်ခဲ့တဲ့10ရက်လောက်ခရဲကဖျားနေတာလို့လည်းရန်ကပြောပါတယ် Miss Susie ကို1899ခုနှစ်တုန်းကအလဘမပြည်နယ်မွန်ဂိုမရီမြို့လေးနားကလေတော်ကလေးထဲမှာမွေးဖွားခဲ့တာဖြစ်ပါတယ်အခုသူကွယ်လွန်သွားတာမို့1800 96ခုနှစ်မှာမွေးတဲ့သူ့ထက်လပိုင်းမဲငယ်တဲ့အီတလီနိုင်ငံကအသက်116နှစ်အရွယ်အမ်မာမိုရာနိုကပဲကမ္ဘာအသက်ကြီးဆုံးလူသားအဖြစ်နဲ့ကြံတော့တာဖြစ်ပါတယ်။မစ်ဆူဇီယာဘွေးရပြီးတဲ့နောက်မှာမိသားစုရဲ့အလဲလုပ်ကိုကူညီခဲ့တယ်လို့နောက်ပိုင်းမှာကလေးတိန်လောက်ဖို့အတွက်နယူးဂျာစီပြည်နယ်ကိုသွားပြီးမှနယူးယောက်မြို့နယ်မှာမြို့မှာအခြေချခဲ့တာဖြစ်ပါတယ်
။စင်နီဂေါနိုင်ငံသူဖာတမာဆမ်ဘာဆာမိုအူရာကိုဖီဗာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အတွင်းမှုချုပ်ဖြစ်ခန့်အပ်လိုက်ပါတယ်။သူဟာပထမဦးဆုံးအမျိုးသမီးအတွင်းမှုချုပ်ဖြစ်လာပြီးဒီနေရာမှာအရင်ကဥရောပနိုင်ငံသားတွေကသာခန့်အပ်လေးရှိတာပါ။ကမ္ဘာကုလသမဂ္ဂမှာကနှစ်ပေါင်းများစွာအလွတ်လွတ်ကားခဲ့တဲ့ဆာမိုအူရာဟာအရင်ကအားကစားအတွေ့အကြုံမရှိသူလည်းဖြစ်ပါတယ်။အချင်းပြက်လက်စားမှုတွေ၊ဗန္ဒာကြီးအလွဲသုံးစားမှုတွေနဲ့နာမည်ပြက်ခဲ့ရပြီးနောက်ပိုင်းဒီရွေးချယ်မှုကြောင့်ကမ္ဘာပြည်သူတွေရဲ့ယုံကြည်လေးစားမှုကိုပြန်လည်ရရှိမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂိုင်နီအင်ဖန်တီနိုကပြောဆိုလိုက်ပါတယ် Direct from Washington The
Voice of America VOA သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုလှည့်ပေးပါမယ်အရင်ဆုံးတော့ဒီ NLD အစိုးရလက်ထက်မှာအမေရိကန်ရဲ့ဒဏ်ခတ်မှုတွေလိုသေးရဲ့လားဆိုတာကိုကြည့်အောင်ပါမေလ20ရက်နေ့မှာတပ်တန်းကုံတော်မဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုတပ်တန်းထတ်တိုးဖို့အတွက်အမေရိကန်ဥပဒေပြုအမတ်တွေကသမ္မတဘရက်အိုဘားမားကိုတောက်ကြနေကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာရေးကျွမ်းကျင်သူတွေကတော့ဒီလိုဒဏ်ခတ်မှုတွေဆက်ထားတာဟာအမျှော်မြင်နည်းတဲ့လုပ်ရလို့ဝေဖန်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအသေးစိတ်ကိုဆက်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပံ့ပိုးရမှာထိရောက်ခဲ့တဲ့အရေးယူဒဏ်ခတ်မှုတွေကိုနောက်တစ်နှစ်တပ်တန်းတိုးဖို့တော်မလန်တိုစ်လူခွင့်ရေးကော်မရှင်ရဲ့အကြီးအကဲတွေအပါအဝင်ပါတီနှစ်ရက်ကလွှတ်တော်ကိုယ်စားလှယ်အဖွဲ့ကနေပြီးတော့ဒီသမ္မတအိုဘားမားကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။မေလ12ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးတော့တော်မလန်တိုစ်လူခွင့်ရေးကော်မရှင်ယုံတာဝန်ရှိသူတဦးကအခုလိုပြောဆိုခဲ့ပါတယ်
။ We have seen encouraging progress with Burma's recent steps toward democracy and transparency, including the release of more than 200 political prisoners.
နိုင်ငံရေးအကျဉ်းသား200ကျော်လွတ်မြောက်လာတာအပအဝင်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့ပွင့်လင်းမြင်သာမှုစီဥတည်တဲ့အားရစရာတိုးတက်မှုတွေကိုမကြသေးခင်ကမြင်တွေ့ခဲ့ရတယ်လို့ကော်မရှင်ပူးတွဲဥက္ကဋ္ဌဂျင်းမက်ဂါဗန်ကပြောပါတယ်ဒါပေမဲ့လည်းပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေဆဲဖြစ်ပြီးဒီအတွက်လည်းအလွန်အမင်းစိုးရိမ်ပါတယ်ဒါကြောင့်လည်းမြန်မာအစိုးရရဲ့မှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက်ဆက်လက်ကြိုးပမ်းနေကြသူတွေကိုအမေရိကန်ရဲ့ထောက်ခံအားပေးမှုတွေကိုမစွန့်လွှတ်သင့်ပါဘူ
းဒါပေမဲ့လည်းဂျော့ချ်တောင်းတက္ကသိုလ်ရဲ့ဂုဏ်သူဆောင်ပါမောက်ခဒေးဗစ်စတိုင်းဘက်ကတော့ဒဏ်ခတ်ရေးယူမှုတွေဆက်ပြီးတော့ထားရှိတာဟာမြန်မာပြုပြင်ပြောင်းလဲရေးမှာအကျိုးမရှိတဲ့အတွက်မြန်မာအစိုးရရဲ့ထိတ်တန့်တာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားဖို့တောင်းဆိုသင့်တယ်လို့သုံးသပ်ခဲ့ပါတယ
် I don't think the sanctions are effective they will hinder the economic developmentThey will not cause any changes in real changes.
ဒဏ်ခတ်ပိတ်ဆို့မှုတွေဟာထိရောက်တယ်လို့တော့ကျွန်တော်မယူဆပါဘူး။စီးပွားရေးဖွံ့ဖြိုးတိုးတွင်းမှုတွေမှာအဟန့်အတားဖြစ်စေသလိုစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်အောင်လည်းမလုပ်နိုင်ပါဘူး။ဒီကိစ္စအပေါ်တော့ဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရည်တည်ချက်ကိုလူသိရှင်ကြားပြောသင့်ပါတယ
်။ဒါ့အပြင်ဒဏ်ခတ်မှုတက်တန်းတိုးရေးလွှတ်တော်ကတောင်းဆိုခဲ့တဲ့ကြေညာချက်ထဲမှာမြန်မာစစ်တပ်ကတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆင်နွှဲနေတာလူနည်းစုရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံတာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဆရာတွေအပါအဝင်စိုးရိမ်စရာအခြေအနေတွေရှိနေတာတွေကိုထောက်ပြထားတာပါ။ပမောက်ခဒေးဗစ်စတိုင်းဘက်ကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေပေါ်ပေါက်ဖို့အထူးသဖြင့်မြန်မာနိုင်ငံရေးမှာနေရာယူထားတဲ့စစ်တပ်ကိုဒဏ်ခတ်မှုတွေနဲ့ဖိအားပေးတာမျိုးဟာလက်တွေ့မကျဘူးလို့မြင်ပါတယ်
။ What is needed in the country right now I argue is trust between the NLD and Aung San Suu Kyi and the military.
ကျွန်တော်အနေနဲ့ငြင်းချက်ထုတ်ချင်တာကတော့လက်တလောတိုင်းပြည်မှာလိုအပ်နေတာက NLD ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်တို့ကြားမှာယုံကြည်မှုရရှိဖို့ပါ။ယုံကြည်မှုတည်ဆောက်ဖို့ဆိုတာအရေးကြီးဆုံးကိစ္စပါ။ပိတ်ဆို့တံခါးမှုတွေနဲ့ဒေါအောင်ဆန်းစုကြည်ကစစ်တပ်ကိုအင်အားချိန်ခွင်ရှာညှိနှိုင်နိုင်မယ်လို့မျှော်လင့်နေခြင်းအပြင်ယုံကြည်မှုတွေတိုးမလာနိုင်ပါဘူး
။အရေးယူတံခါးမှုနီးလန်းတွေနဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကအထောက်အကူပေးနိုင်ခဲ့တယ်လို့လည်းလွှတ်တော်အမတ်တွေကကြေညာချက်ထဲမှာဖော်ပြထားပါတယ်။အချိန်မတန်သေးဘဲတံခါးမှုတွေကိုရပ်ဆိုင်းလိုက်ရင်အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ဩဇာရော့ပါနိုင်တယ်လို့စံချုပ်လာတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားဖို့မလွယ်နိုင်ဘူးလို့လည်းဥပဒေပြုအမတ်တွေကပြောဆိုခဲ့ကြတာပါ။ပမောက်ခဒေးဗစ်စတိုင်းဘက်ကတော့အကြောင်းမျိုးမျိုးနဲ့ဒဏ်ခတ်မှုတွေဆက်ထားတာဟာအမျှော်မြင်နည်းရာကျတယ်လို့ဝေဖန်ပါတယ်
။ Human rights have already been very much extended. But they will then say, okay, you haven't done enough. So we're going to extend the sanctions because yes, you've got
ဒဏ်ခတ်မှုတွေတက်တန်းတူရတဲ့အကြောင်းရင်းအများစုကတော့လူခွင့်ရေးကိစ္စတွေကြောင့်ပါ။နောက်ကြရင်လည်းဒီလောက်နဲ့မလုံလောက်သေးဘူးလို့ပြောကုန်ပါပါ။ဒါကြောင့်တက်တန်းတူရမယ်လို့ပြောပါလိမ့်မယ်။သတင်းလွတ်လပ်ခွင့်တွေရပြီ။လွတ်လပ်စာစုဝေးခွင့်၊ဆန္ဒပြခွင့်တွေတော့ရပြီ။ဒါပေမဲ့လည်းရိုဟင်ဂျာကိစ္စမှာလုံတဲ့လုံထိုက်တာတော့မလုပ်ဘူး။လူနည်းစုအရေးကြီးကြတာကမလုပ်ဘူး။နိုင်ငံရေးကျင်းသားတွေကလည်းတယောက်နှစ်ယောက်ကြမ်းကြမ်းကြမ်းနေမယ်။ဒါတွေကဒဏ်ခတ်မှုတွေတက်တန်းတူဖို့ဒီလိုပဲတခြားအကြောင်းတွေပြအောင်ပါပါ။ဒါကအမျိုးမြင်မရှိတဲ့လုပ်ရပါ
။မေလ20ရက်နေ့မှာတက်တန်းကုံဆုံးတော့မယ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတက်တန်းဆက်တိုးဖို့သမ္မတဩဘာမားကိုလွှတ်တော်ကတောင်းဆိုလိုက်ချိန်မှာပဲအာရှခီးသွားရောက်မယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းမေလ22ရက်နေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့မြန်မာအစိုးရကိုအားပေးဖို့နဲ့နောက်ထပ်ဒီမိုကရေစီရေးနဲ့စစ်ပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်အမေရိကန်ကဆက်လက်ပံ့ပိုးကူညီသွားမယ်အကြောင်းပြသဖို့အတွက်နေပြည်တော်မှာအဓိကခေါင်းဆောင်အနေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့တစ်ဆက်တည်းပဲတောက်ကြနေကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှာပြုလုပ်ခဲ့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာဆန္ဒပြမှုတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုမြန်မာအစိုးရကဆက်လက်ကန့်သတ်ထိန်းချုပ်ဖို့ကြိုးစားနေစေအပေါ်စိုးရိမ်တဲ့အကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒပြမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အချိန်အတော်ကြာကလေးကလေးစားတန်ဖိုးထားတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်ရှင်ဒီကဆက်ပြီးတော့အတန်လှွင့်နေပါတယ်ရှင်။ကလေးစစ်သားပပျောက်ရေးမြန်မာအစိုးရတက်လက်ထက်ဘလောက်အကောင့်ထက်ဖို့ဆောင်ရွက်နိုင်မလဲဆိုတာကိုမပြောခင်မှာအခုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ပြောပြပါမယ်။ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်နဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ဆက်လက်သုံးစွဲသွားမှာဖြစ်တယ်လို့ဒီလူအဖွဲ့အစည်းအတိုင်းဝိုင်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေကိုလည်းကုလသမဂ္ဂအနေနဲ့ထုတ်ဖော်ပြောဆိုခဲ့ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ NLD နာယကဦးတင်ဦးကတော့စိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရတဲ့ဒီမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာပြစ်ပခတွေဖြစ်နေတဲ့ရခိုင်ပြည်အရေးကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တတိထားသုံးနှုန်းပြောဆိုဖို့လိုတဲ့အကြောင်းပြောလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ကအကြောင်းစုံပြောပြပါအောင်ရှင်
။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုရိုဟင်ဂျာလို့ခေါ်ဝေါ်မှုအပေါ်အမျိုးသားရေးဝါဒီမပတာနဲ့သူ့ရဲ့နောက်လိုက်အဖွဲ့တွေကဒီသတင်းပတ်တွေအတွင်းပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ကြားမှာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကဒီခေါ်ဝေါ်ကိုဆက်လက်သုံးဆွဲသွားမှာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။ကုလသမဂ္ဂအနေနဲ့ဒီလူတိုင်းဝိုင်းကိုလူသားချင်းဆိုင်ရာအကူအညီတွေကိုနှစ်ပေါင်းများစွာထောက်ပံ့ခဲ့တာဖြစ်ပြီးအခုအချိန်ရောက်မှရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုပြောင်းပြီးအခြားအမည်ခေါ်ဖို့အကြောင်းရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ်
။ We have used the term before, so it's not something that we refer to.
ဒီသုံးနှုန်းကိုဒီလိုအခြေအနေတွေမတိုင်ခင်အရင်ကတည်းကသုံးနှုန်းခဲ့တာပါ။ဒါကြောင့်လဲဒီခေါ်ဝေါ်ကိုရှောင်လဲဖို့အတွက်အကြောင်းရှိပါဘူး။
မြန်မာအစိုးရဘက်ကရောဒီရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုရှောင်လွှဲဖို့ကုလသမဂ္ဂကိုမေတ္တာရက်ခံတာမျိုးရောရှိပါသလားဆိုတဲ့မေးခွန်းကိုတော့
I don't know if the government has any sort of request, but you know we have used the term before.
အစိုးရဘက်ကဒီလိုမျိုးမေတ္တာရက်ခံတယ်ဆိုတာမျိုးတော့ကျွန်မမသိပါဘူး။ဒါပေမဲ့ဒီအခေါ်ဝေါ်ကိုကျွန်မတို့အရင်ကတည်းကတောင်းနှုတ်ခဲ့တာဖြစ်တဲ့အပြင်ဒီလူ့အဖွဲ့အစည်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေကိုကုလသမဂ္ဂအနေနဲ့ထုတ်ဖော်ပြောဆိုခဲ့တာပ
ါ။ဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုနားလည်သင့်ပြီးဒီအကျက်တဲပြဿနာနဲ့ပတ်သက်လို့တတိထားသုံးနှုန်းဖို့လိုကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကကြီးဦးတင်ဦးက VOA ကိုပြောပါရစေ
။ရုံညာဆိုတဲ့သိသက်စကားကတော့အခုနေ့အခါမှာဟိုဒီတစ်ဖက်နဲ့တစ်ဖက်ဒီကလေးရုံညာဖြစ်ပေါ့နော်။ဒါဒီကျွန်တော်တို့ပို့ပြီးတော့ဒီညဉ့်ညံရေးပြင်မဲ့ပြေဆမှာအနောက်ရေးတို့ဖြစ်ကြပေါ့ဗျာအခုအထူးသဖြင့်ကတော့ဒီအမေရိကန်အစိုးရတောင်းရှိတဲ့ရာမတ်ဆိုတော့အစိုးရပေါ့နော်သူတို့ရဲ့ဟိုရက်တိမှုတွေပါလိမ့်ဒီပြောရခါကြတော့နည်းနည်းဘုံဝင်မကြစရာတွေဖြစ်လာတာပေါ့အဲ့ဒါတွေကတော့ဟိုဒီလိုပြောတာဆိုတာတွေလုပ်မဲ့အစားတွေတော့စကားတွေပါလိမ့်ဟိုတက်နေနေများတစ်ပတ်တစ်ပတ်ဟိုပုံပုံပြီးတော့အငင်းပွားမဲ့အဲ့ဘူးပြီးတော့ဒီခြေရွှေရှလွဲတော့စေးရမှာအနှောက်ရှက်ဖြစ်ပေါ်ရာစကားတွေကိုပြောတာဆူတာနဲ့ပါတယ်တော့မပြောတာတောင်းမယ်လို့ချင်တယ်ပေါ့ဗျာ
ဒီတော့အတွက်မှာပဲမြန်မာတိုင်းရင်းသားလူမျိုးတွေထဲမှာရိုဟင်ဂျာမရှိကြောင်း
နိုင်ငံတော်အစိုးရအနေနဲ့တရားဝင်ကြေညာပေးဖို့အမျိုးသားရေးဝါဒီမပါတာနဲ့သူ့ရဲ့နောက်လိုက်အဖွဲ့တွေကတောင်းဆိုနေကြပါတယ်ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်မကြခင်မှာဒီ27ရာစုပင်လုံညီလာခံနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးပေါ်တုံးသက်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကလေးစစ်သားပပျောက်ရေးမြန်မာအစိုးရတက်လက်ထက်ဘလောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်မလဲဆိုတာကိုကြည့်ကြရအောင်ပါကလေးငယ်များစစ်မှုထမ်းခြင်းကနေကာကွယ်တားဆီးရေးကော်မတီဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကကြိုးဆိုလိုက်ပေမဲ့ဘယ်တိုင်းတာထိအကောင့်ထက်ပေါ်ဆောင်ရွက်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အသက်ဖွဲ့စည်းလိုက်တဲ့ကော်မတီအနေနဲ့ကလေးငယ်တွေရဲ့အခွင့်အရေးကိုအပြည့်အဝအကာအကွယ်ပေးဖို့လိုသလိုစစ်ပွဲတွေမှာကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီးတော့လေအရင်းခံပြဿနာတွေကိုဖြေရှာဖို့လိုအပ်ကြောင်းလည်းပြောကြပါတယ်အသေးစိတ်ကိုတော့ကိုအောင်ကဆက်ပြောပြပါမယ်ရှင်
အရွယ်မြောက်သေးသူကလေးငယ်များအားစစ်မှုထမ်းခြင်းမှာကာကွယ်တားဆီးထိန်းသိမ်းရေးကော်မတီကိုနိုင်ငံတော်သမ္မတကမေလ17ရက်နေ့ကဖွဲ့စည်းပေးလိုက်တာပါဒီကော်မတီသည်အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နိုင်တဲ့လုပ်ပိုင်ခွင့်တွေပေးထားပါတယ်ဒါပြင်ပြဿနာကိုတရက်ကင်တွဲဖြေရှင်းနိုင်မဲ့တမရော်နဲ့ဥပဒေရေးအပိုင်းကအစစ်မြင့်အရာရှိတွေလည်းကော်မတီမှာပါဝင်တာကြောင့်ကြုံတွေ့လာမယ့်အခြေအနေကိုသေးသေးချာချာကင်တွဲနိုင်မဲ့အနေအထားမှာရှိပေမဲ့လက်တွေ့မှာဘလောက်အကောင့်ထဲပေါ်ဆောင်ရွက်မလဲဆိုတာကိုတော့ဆက်လက်စောင့်ကြည့်ရမှာဖြစ်တယ်လို့လူ့အခွင့်အရေးဆောင်ရွက်နေတဲ့ Equality မြန်မာရဲ့ကြိုင်မှုဥအောင်မျိုးမင်းကပြောပါတယ
်ကျွန်တော်ကာကွယ်ဝန်ကြီးဌာနစစ်ဥပဒေချုပ်ပြီးလို့ရှိရင်ပြည်ထောင်စုဝန်ကြီးဌာနအပြင်ရှေ့နေချုပ်တွေဒါတွေပါဝင်နေတယ်နောက်တစ်ခုကတော့ကျွန်တော်တက်မတော်လေ့ကျင့်ရေးအရာရှိချုပ်တွေလည်းပါဝင်နေတော့သူတို့ရဲ့လုပ်ငန်းအရသက်ဆိုင်မှုတွေကပုံမှုပြီးတော့နှီးဆက်လာတွေ့ရတယ်အမှန်တကယ်တာဝန်ပေးထားတဲ့အတိုင်းညီမှန်းချက်လည်းရှိတဲ့အတိုင်းလှုပ်ဆောင်မယ်ဆိုတော့ဒီကော်မတီကထိရောက်မယ်လို့ဖြစ်လာတယ်လုံးမလုံးဆိုတာကတော့ရှေ့ဆက်ပြီးတော့နောက်ထပ်ဆက်ကြည့်ရအောင်ပါဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလ12ရက်နေ့ကလေးစစ်သားအသုံးပြုမှုဆန့်ကျင်တဲ့နိုင်ငံတကာနေတော်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်ထဲမှာတော့ကလေးစစ်သားအသုံးပြုနေတဲ့နိုင်ငံ၈နိုင်ငံထဲမှာမြန်မာနိုင်ငံလည်းဆက်လက်ပါဝင်နေပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာတော့ကလေးစစ်သားတွေရဲ့မိသားစုဝင်တွေကတန်ကြားမှုအပြီး ILO, UNICEF, Save the Children စတဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်မှုကြောင့်ကလေးစစ်သားပေါင်း150လောက်ကိုတက်မတော်ကမိသားစုဝင်တွေစီပြန်လည်အနှံ့ခဲ့ပေမဲ့နစ်နာမှုအတွက်လည်းတာဝန်ယူဖြေရှင်းပေးဖို့လိုတယ်လို့လူခွင့်ဆိုင်ရာတရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်းအောင်ကပြောပါတယ်။
အဲ့ဒီအတက်မပြေသေးတဲ့ကလေးတွေကိုတတ်သေးကိုသူသွင်းတဲ့အခါမှာနော်တက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဘယ်လိုလုပ်လဲလို့ဆိုရင်ဒီကလေးတွေကိုဟလာအတက်ပြေချောင်း16နှစ်ပြေချောင်းဆိုပြီးတော့ကိုယ်လက်ရင်းနဲ့ကိုဖြည့်ခိုင်းပြီးလက်မှတ်ထိုးခိုင်းတယ်။နောက်အခါမှာမိဘတွေကတီးသွားလို့လိုက်လာတော့မှအိုးနှင်းခွက်နှင်းနဲ့ဖြည့်ရှင်းရတာတွေရှိတယ်။နော်အဲ့တော့ကလေးငယ်တွေနဲ့ပတ်သက်လို့မိဘရထံပြန်အပ်တယ်ဆိုရင်မလုံတော့ပါဘူးသူတို့ကလူအခွင့်ရေးချိုးဖောက်ခံရတာဖြစ်တဲ့အတွက်အဲ့ဒါကိုလက်ခံခဲ့တဲ့တပ်ကပုဂ္ဂိုလ်များကထိုက်တဲ့နင့်နာမှုယောကြီးကိုမိဘတွေကိုပြေးဖို့လိုပါတယ
်မြန်မာနိုင်ငံမှာတန်းတူအခွင့်ရေးရဖို့တောင်းဆိုနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့အစိုးရစစ်တပ်တို့ကြားရာစုနှစ်ဝက်ကြာတိုက်ပွဲတွေဖြစ်ပွားနေပြီးလက်နက်ကိုင်အဖွဲ့တွေမှကလေးစစ်သားအသုံးပြုမှုတွေရှိနေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဒါပြင်နောက်ဆက်တွဲအကျိုးဆက်အနေနဲ့နိုင်ငံစီးပွားရေးလည်းကြာဆင်းလာပြီးစာဝတ်နေရေးအတွက်စစ်တပ်မှာအမှုထမ်းဖို့ရွေးချယ်ကြတာဖြစ်တယ်လို့လည်းဥအောင်မျိုးမင်းကအခုလိုထောက်ပြပါတယ်
။ပြည်တွင်းစစ်တီဖြစ်နေခြင်းစစ်တပ်ကိုမတရားတိုးချဲ့နေတဲ့ရွေးချယ်တဲ့လှုပ်ဆောင်ခြင်းကအဓိကချက်ဖြစ်တယ်။အင်အားပြည့်မီရေးအတွက်ကလေးတွေကိုကျွန်တော်တို့အတင်းစုဆောင်တဲ့အရာမျိုးကျွန်တော်တို့ပြောလို့ရတယ်။တဖက်မှာပြန်ပြောမယ်ဆိုလို့ရှင်တော့တချို့ကလေးတွေကတခြားအလောက်ကင်ရရှိဖို့အတွက်အခြေခံပညာရေးနဲ့အတွေ့အကြုံတွေနဲ့တော့မတင်မနေရပညာရေးတွေတဲ့ရွယ်လိုက်လှုပ်ဆောင်နိုင်တဲ့လုပ်ငန်းကွင်းတွေမဖန်တီးနိုင်ခြင်းကလည်းနောက်ထပ်တဖက်ကလည်းအကြောင်းတရားဖြစ်တယ်လို့ထောက်ပြချင်ပါတယ်
အရွယ်မြောက်သေးသူကလေးငယ်များအားစစ်မှုထမ်းခြင်းမှာကာကွယ်တားဆီးထိန်းသိမ်းရေးကော်မတီကိုနိုင်ငံတော်သမ္မတကအဖွဲ့ဝင်12ဦးနဲ့ဖွဲ့စည်းပေးလိုက်တာဖြစ်ပြီးဒီကော်မတီအနေနဲ့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ပတ်သက်ပြီးတပ်သားသစ်စုဆောင်ရေးတာဝန်ရှိသူတွေကိုကုလသမဂ္ဂအနေနဲ့အခါအားလျော်စွာပညာပေးရေးအတင်းအကျပ်စစ်မှုထမ်းဆောင်စေတာမျိုးကိုထိထိရောက်ရောက်အေးအေးယူဆောင်ရွက်ရေးနဲ့ကလေးငယ်ဆောက်ရှောက်ရေးလုပ်ငန်းတွေလုပ်ကိုင်းနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနနဲ့ပေါင်းဆက်လုပ်ကိုင်မှုစတဲ့အချက်တွေပါဝင်တဲ့လုပ်ငန်းတာဝန်12ရပ်ကိုသတ်မှတ်ပေးထားပါရခင်ဗျာ
ကိုအောင်ပြပြခဲ့တာပါရှင်အစိုးရတဲ့လက်ထက်ကလေးစစ်သားအသုံးပြုမှုပပြအောင်လို့ဆောင်ရွက်ချက်နဲ့ပတ်သက်လို့ကြားခဲ့ရတဲ့ပြီးမှအခု27ရာစုပင်လုံနဲ့တိုင်းရင်းသားတွေရဲ့အရေးကိုကြည့်အောင်ပါအနေဒီအစိုးရကအကောင့်ထဲဖော်ဖို့ကြိုးပမ်းနေတဲ့27ရာစုပင်လုံညီလာခံမှာကို့ကျမကိုဖန်တီးခွင့်ရရေးအပါအဝင်တိုင်းရင်းသားအခွင့်အရေးတွေရနိုင်ပါမလားဆိုပြီးတော့တိုင်းရင်းသားတွေဘက်ကစိုးရိမ်နေကြပါတယ်1948ခုနှစ်မှာချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ဂရီတွေအတိုင်းမြမအစိုးရအဆက်ဆက်ကအကောင့်ထဲပေါ်ပေးဖို့ပြက်ကွက်ခဲ့တာကြောင့်မလို့တိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိနေတာဖြစ်တဲ့ကြောင်း VOA ဝိုင်းတော်သားကိုညံဝင်းအောင်ကဆက်သွယ်မေးမြန်းချိန်မှာဆိုင်းဝမ်ဆိုင်းကအခုလိုစပြီးတော့ဖြေကြားခဲ့ပါတယ်
သူတို့စိုးရိမ်ပူပန်မှုကတော့ ဒီပင်လုံမှာဖြစ်ခဲ့တဲ့ကိစ္စကိုဂရုမတည်လို့ခဏကျွန်တော်တို့ဒီပြဿနာတွေဖြစ်နေရတာပေါ့ကိုကျမကိုဖန်တီးကိုရရှိရေးနောက်ပြီးဒီမိုကရေစီရေးနောက်ပြီးတန်းညီမြရေးပေါ့နော်အဲ့ဒီတုံးဟူကပင်လုံမှာပေးခဲ့တဲ့ဂတိကဝတ်တွေဖြစ်တယ်လေအဲ့ဒီဂတိကဝတ်တွေကိုအခုချိန်ဒီမရဘူးလို့တို့ခစားရလို့စီရတို့လိုချင်တဲ့နိုင်ငံကြီးယမန်ကျေကိုရအောင်တက်ခဲ့တဲ့အပိုင်းလည်းရှိတယ်လို့မြေပေါ်မှာလှုပ်ရှားတဲ့အပိုင်းလည်းတော့ရှိတာပေါ့အဲ့လိုချုပ်ပြီးပြောရလို့ရှိရင်တော့ကိုဝင်ပြတ်ထန်းကွေးရဲ့နောက်ပြီးအဲ့ဒီသေယသာတဒီအကျိုးများစသည်ဖြင့်အဲ့ဒီခွဲဝေမှုတွေကမညီမြလို့ဒါဖြစ်ရတဲ့ကိစ္စပေါ့
ဆိုတော့ဒီပင်လုံးကြီးလာကန်နောက်တစ်ကြိမ်ခေါ်ယူဖို့ဆိုတာကအခုလိုအချိန်ခါမျိုးအားတကယ်ကိုကန့်ညီတဲ့အချိန်ခါကောင်းဖြစ်နေပြီလားခင်ဗျ
ตัวไก่นี่ล่ะเดี๋ยวมันก็ไม่ได้หนอกตอนมันหนอกจักเลยเพราะฉะนั้นเราก็ผิดนี่แหละปัตตนาเลยอ่ะดีภวยซี้อุชบงเฉกันอุบดีกันนี่ล่ะแหละปัตตนาเลยผิดน่ะไอ้เราผีชิมุได้ဆိုတော့ကျွန်တော်ก็ถ่ายวีอกโลซุนี้มาตัวลงออกมาโอ้เนาะสรุปไอ้ไอ้ไอ้ตัวซ้ําหมู่เฉยมันแม้รู้ว่าเราจะเปล่าออกมา
สรุปแต่เป็ดมาวะเลยดอนซันสุจิก็ดีลาแม่2ล้านรอบอื่นมาပင်လုံးကြီးလာကန်တရက်ဖြစ်ပေါ်လောင်အကောင့်ထဲအဖို့စူးစမ်းသွားမယ်လို့ပြောတော့ဒါကအချိန်တူတောင်းနေဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီတက်အချိန်ပိုယူတင့်နေလို့ရောဆရာထင်ပါလား
ကျွန်တော်အဲ့ဒီဒီနေ့ဒီရက်ကိုအတိအကျတတ်မှတ်ပြီးကျွန်တော်တို့လုပ်မယ်လို့ပြောတာထက်တောင်ဆန်းစုကြည်နေတဲ့သူကစပြီးတော့ဘယ်ပုံပဲနီးနေပထမအောင်ဆုံးအတူတူထိုင်ပြီးတော့စကားပြောကြမလဲဘယ်လိုအကုန်လုံးပေါဝင်အောင်ဘယ်လိုလုပ်မလဲအဲ့ပါဝင်လာပြီဆိုလို့ရှိရင်အဲ့မှာကျွန်တော်လိုချင်တဲ့အကြံတားကိုကျွန်တော်တို့အတူတူဝိုင်းပြီးပဲလို့ဆွဲကြမလဲအဲ့လိုဆွဲပြီးလို့ရှိရင်အဲ့ဒီအကြံတားကိုကျွန်တော်တို့အကုန်လုံးအတူတူပဲလို့ရုပ်လုံးဖော်ကြမလဲဆိုအဲ့ဒီအပေါ်မှာပို့ပြီးတော့အများကြီးမူတည်မယ်အခုခေါ်မဲ့27ပင်လို့ညီလာကြဆိုတော့သူကနှစ်ပိုင်းရှိတယ်တစ်ပိုင်းကပီလုံးကျအပြစ်ခရရဆေးရီးဆိုတဲ့အပိုင်းရှိတယ်နောက်တစ်ပိုင်းကစစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးရှိတယ်အဲ့ဒီနှစ်ပိုင်းကိုตัวตะเปียนเนี่ยตัวเอาออกมาโอ้ตัวมาสรว่าไอ้ปิลุญีลากันนครอ่ะตะคุณะตะคุตัวอ่ะเฉยๆมีชิ้นตัวอ่ะตึกไม่ดูเอ้าเราก็เราตริทาบ่หลอดอ่ะเนา
ะโอเคครับเนี่ยไอ้รออเป็ดเยยีด้วยยอไขมาได้ญัญญายียาบ่ด้วยป่ะปิลุญีลากันติก็นี่อามาขันได้มั้ยตบอตุญีได้มั้ยส่วนยังญมะနိုင်ငံยีมาสิตักก็อ้อษาหล่วนมู้ได้อคันกันดาย่อจะตั้วมั้ยลูกยูซะท้าดูดิเลยสิบาပင်လုံးလိုမျိုးသဘောတူညီမှုရလာဖို့အတွက်ကတိုင်းသားတွေဘက်ကရောအနေဆုံးဘလို့အခြေခံအချက်တွေထားပြီးတော့ဆွေးနွေးသင့်တယ်ထင်ပါလေခင်ဗျ။
အဲဒီခွဲတက်ခွဲဆိုတာတော့ဟိုလက်နက်ကင်တိုင်းရင်းသားတွေရဲ့ဟိုအစီအစဉ်ထဲမှာသူကလုံးဝမရှိတော့ဘာလို့လဲဆိုတော့ဒီခွဲထက်တဲ့ခွဲထက်ရေးဆိုတဲ့ဥစ္စာကိုဒီ regional နိုင်ငံရေးနိုင်ငံရေးခင်းချင်းရဖြစ်ဖြစ်အဲဒီအပြည့်ပြည့်ဆိုင်ရာနိုင်ငံရေးခင်းချင်းရဖြစ်ဖြစ်သူကဖြစ်နိုင်ကြည်သိပြီးနဲတယ်ဆိုတော့သူကနားလဲနားလဲတဲ့အတွက်ကြောင့်မို့ခွဲထွက်ခွင့်တို့ကလုံးဘေးဖယ်ထားလိုက်ပြီးတော့စစ်မှန်တဲ့ပြည်တော်စုဆိုလည်းလိုက်နေတော့သွားနေ။တိုင်းရင်းသားတွေရဲ့အနေဆုံးတို့လိုချင်တဲ့နိုင်ငံရေမှန်းချက်ပေါ့။အလုံးတဲ့ရတဲ့တို့ကမကွာဘူး။တို့လိုချင်တာကိုယ့်ကျမကိုယ်ဖန်တီးရေးပဲ။အတိပယ်ရတော့ဗျ။တို့နေရာကိုတို့အုပ်ချုပ်ခွင့်ပေးမယ်။နောက်ပြီးတို့ရှိနေတဲ့တပ်တွေကိုလုံးဝလက်နဲ့ချပြီးဖျက်သိမ်းတယ်ဆိုတာထက်သူတို့ပြည်နယ်ဒီမှာရဲ့လုံခြုံရေးကိုတနေရမှာသူတို့အတုံးပြုတ်မယ်ဆိုလို့ရှိရင်သူတို့အဲ့ဒါသူတို့လက်ခံနိုင်ကြီးရှိတယ်။ကျွန်တော်ထင်တာအဲ့ဒီနဲ့ချက်ကသူတို့ရဲ့အဓိကရမန်းချက်လို့ကျွန်တော်ထင်တယ
်။ဆရာဆိုင်းဝမ်ဆိုင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ
။ Federal ပြည်တော်စုအရေးနဲ့တိုင်းရင်းသားအရေးတွေလေ့လာပြီးတော့နိုင်ငံတကာစောင်းမားတွေရေးသားနေတဲ့ဆိုင်းဝမ်ဆိုင်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။မကြခင်မှာတော့မြို့သမီးကဏ္ဍနဲ့အတူတခြားပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016မေလ14ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်ကြကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလှိုင်းဒိုမီတာ24 32နဲ့40အပြင်လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ဒီကဏ္ဍတွေထဲကအမျိုးသမီးကဏ္ဍမှာဆိုရင်
အမျိုးသမီးရဲ့ဒတင်းထောက်ဖြစ်တာကောင်းပါတယ်ရှင်ဒီနိုင်ငံတနိုင်ငံမှာဒီဒတင်းလောကမှာပေါ့နော်အမျိုးသမီးများ
ပူလစ်ဇာရွှေတစိတ်ဆုရှင်တဦးဖြစ်တဲ့ကချင်တိုင်းရင်းသူအက်စတာထူဆန်နဲ့မေမြန်ကန်အပိုင်း3ကိုမကြခင်နားဆင်ကြရမှာပါဒီမျိုးသမီးကဏ္ဍနဲ့အတူနောက်ပိုင်းမှာလည်းသိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုမူရင်းဆောင်းပါရှင်တွေရဲ့အားပေါ်မပြဲဦးကျော်စန်းသားကတင်ဆက်ထားပါတယ်ရှင်
အစွန်းကူပြောင်းရေးပြန်ဆိုင်မှုနဲ့ယုံကြည်မှုဆိုတဲ့ခေါင်းစဉ်နဲ့ David Steinberg ရေးသားတဲ့ဆောင်းပါးကို Nikkei Asian Review မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစွန်းကူပြောင်းမှုမပြီးဆုံးသေးပါဘူး။အာဏာပြန်ဆိုင်မှုပြင်းထန်စေဖြစ်ပါတယ်။မြန်မာတပ်မတော်ဟာလူမှုတုတ်တဲ့ရေးအခွင့်အလမ်းတွေကိုပါအလုံးအပိုင်စီးပြီးအာဏာယူထားခဲ့တဲ့အတွက်ခေတ်သစ်ကဘာကြီးမှာအာဏာသက်အရှိဆုံးဖြစ်ပါတယ်။ဒါကိုချက်ချင်းပြောင်းပြစ်ဖို့မျှော်လင့်လို့မရနိုင်ပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဟာတပ်မတော်ကိုထူထောင်ခဲ့သူဖြစ်ပေမဲ့သူမကိုရင်ကတော့စစ်တပ်ကြီးစိုးမှုကိုမလိုလားပါဘူးစစ်တပ်ကလည်းသူမအပါအဝင်အရသာနိုင်ငံရေးသမားတွေပေါ်အယုံကြည်မရှိပါဘူး2008ဖွဲ့စည်းပုံပြင်ဖို့လွှတ်တော်မှာစစ်တပ်နဲ့ထိတိုက်ရင်ဆိုင်တာဗီဒီယိုသုံးပယ်ချခံခဲ့ရတဲ့အတွက်ဒေါ်စုဟာစော်ဝိုက်တဲ့နီနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ယာရုနဲ့ဝန်ကြီးဌာနသစ်တချို့ကိုဖန်တီးလိုက်ပါတယ်ဒီလိုရက်တွေဟာလက်တလောမှာအောင်မြင်မှုရပေမဲ့ရေရှင်မှာယုံကြည်မှုတည်ဆောက်ရေးကိုထိခိုက်စေနိုင်ပါတယ်တခါဗမာလူများစုနဲ့ကြံတိုင်းရင်းသားတွေကြားထဲမှာလည်းယုံကြည်မှုကင်းမဲ့နေပါတယ်ဝင်လင်းလာတဲ့စီးပွားရေးစနစ်ကိုလူတစုကလည်းဝကြီးအုပ်အခွင့်ကောင်းယူနေတဲ့အတွက်လဲယုံကြည်မှုပုံမပြပြလာနိုင်ပါတယ်ဒီလိုယုံကြည်မှုကင်းမဲ့တာဟာသမိုင်းအစဉ်လာနဲ့နိုင်ငံရေးစီးပွားရေးလူမှုရေးအရမလုံခြုံဘူးအနာဂတ်အတွက်စိတ်မချရဘူးဆိုတဲ့ခံစားမှုတွေကြောင့်ဖြစ်ပါတယ်ဘုရားဘာသာရဲ့ကောင်းမွန်မြင့်မြတ်တဲ့မေတ္တာတရားဟာမြန်မာနိုင်ငံရေးလက်တွေ့မှာအရာမရောက်ဖြစ်နေပါတယ်ဒါပေမဲ့ဒီမိုကရေစီနည်းနဲ့အာဏာလွှဲပြောင်းနိုင်တဲ့မြန်မာနိုင်ငံဟာကုန်တွင်အရှိတောင်အာရှဒေသမှာဒီမိုကရေစီအထွန်းကားဆုံးနိုင်ငံဖြစ်နေပါတယ်သူတော်လည်းပဲစိတ်မချရသေးပါဘူးအပြစ်ခရဆဲရေးကိုလက်မှတ်မထိုးတဲ့လက်နက်ကင်တွေရှိနေစေဖြစ်ပါတယ်ဒီကိစ္စတွေအလုံးကို NLD နဲ့ဒေါအောင်ဆန်းစုကြည်ကတစ်ဖက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်မတော်ကတစ်ဖက်နီနီကကပူပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်ဖြည်းဖြည်းချင်းလှုပ်ဆောင်ကြရမှာပါဆန္ဒစော်လို့မဖြစ်နိုင်ပါဘူးဒီလိုမှမလုပ်နိုင်ဘူးဆိုရင်တော့အစွင်ကူပြောင်းရေးကြဆုံးပြီးဆီယနာရှင်စနစ်ပြန်လဲခေါင်းထောင်လာလိမ့်မယ်လို့យေသားထားပါတယ်ခင်ဗျာမြန်မာနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်ထားမှာဖြစ်ပေမဲ့စီးပွားရေးအထောက်အပံ့တွေကိုတော့ဆက်လက်ပေးသွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ Writers သတင်းထောက်တွေရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုဆက်လက်တင်ပြလိုပါရစေ။အမေရိကန်ပြည်ထောင်စုဟာနောက်ပတ်မှသက်တမ်းကုန်ဆုံးမဲ့မြန်မာနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ထားစီဖို့စီစဉ်နေပါရစေ။ဒါပေမဲ့ယင်းနှိမ့်ပြုံနှံမှုနဲ့ကုန်သွယ်ရေးတိုးမြင့်နိုင်အောင်ပြောင်းလဲမှုတချို့လုပ်မယ်လို့အမေရိကန်အရာစီကြီးတွေကွန်ဂရက်လက်ထောက်တွေကဆိုကြပါရစေ။ဒီကိစ္စနဲ့ပတ်သက်တဲ့ကြေညာချက်ဟာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမေလ22ရက်နေ့အစ်တော်အရှာခီးမစခင်အချိန်မီလာမယ့်အင်္ဂါနေ့ကျရင်ထွက်လာနိုင်ပါတယ်။အမေရိကန်ဗန်နာရေးဝန်ကြီးဌာနဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့ပိတ်ဆို့မှုဒဏ်ခတ်မှုတွေစီးစီးစားစားရှော့ချပေးခဲ့ပြီဖြစ်ပါတယ်။အခုအချိန်မှလည်းပဲ SDI လို့ခေါ်တဲ့စီးကြပြစ်မှတ်ထားခံရသူတချို့ကိုစီးရင်ငါဖယ်ရှားပြီးကုမ္ပဏီတချို့ကိုလိုင်စင်တွေပို့မထုတ်ပေးသွားမှာဖြစ်ပါတယ်။ဒဏ်ခတ်မှုပြန်လဲဆန်းသဖို့အတွက်ဥပဒေပေါင်းတွေကိုပြန်လဲစစ်ဆေးတဲ့နေရာမှာပုဂ္ဂလိကကိုပူပြီးသက်သာခွင့်ပေးမယ်စစ်တပ်ကတော့သူတို့အာဏာတွေကိုစီးစားတာမလွှဲမခြင်းဆက်လက်ပြီးတော့ဖိအားပေးထားမှာဖြစ်ပါတယ်အခုရှိနေတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေဟာမေလ20ရက်နေ့မှာဆက်တမ်းကုန်ဆုံးပါလိမ့်မယ်အထူးသဖြင့်တိုင်းရင်းသားတွေဘာသာရေးလူနည်းစုတွေအပေါ်အကြမ်းဖက်မှုတွေကိုအမေရိကန်အစိုးရစိုးရိမ်နေပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအတိုင်းအတာတစ်ခုထိဆက်လက်ထားရှိဖို့ဒေါအောင်ဆန်းစုကြည်ကလည်းထောက်ခံတယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတွေကဆိုကြပါတယ်။တန်ခတ်ပိတ်ဆို့တဲ့နေရာမှာမြန်မာနိုင်ငံစီးပွားရေးတစ်ခုလုံးကိုမထိခိုက်ရလေအောင်စစ်ဆေးချာချာပြစ်မှတ်ထားဖို့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေပေါ်ပုံမဖိအားပေးဖို့လိုလားဖြစ်တယ်လို့ဆိုကြောင်းရေးသားထားပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုဦးကျော်စန်းသားကမူရင်းဆောင်းပါးရှင်တွေရဲ့အပေါ်မပြတ်အောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါအောင်မယ်။
NLD ပါတီဦးဆောင်မှုနဲ့ပြည်နယ်တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အသီးသီးရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။တက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အသီးသီးအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအသီးသီးမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12392382555လေး။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါတယ်ရှင်။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ
်ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာin smoke smoke ကဒီနေရာမှာမိ गो အတွင်ဆိုတော့ guide home ရဲ့လုံောက်ဒီဘေကတော့မိ गो အတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိ गो အတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟဒကျန်ရစ်တာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စိတ်သိပံသူတေသနပြုစုမှုကလမ်းဝယ်မှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်။
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှ၊စူဆောင်းခဲ့သမျှ၊အလဟတဖြစ်ရတဲ့အလုံးဆုံရှုံသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးနားဆင်ရမယ့်မြို့သမီးကဏ္ဍမှာတော့ Public Service ဆိုတဲ့လူမှုအကျိုးပြုသတင်းယူမှုကဏ္ဍ Pulitzer ရွှေတိရစ္ဆာန်ကိုဒီနှစ်အတွက် AP သတင်းဌာနကရရှိခဲ့ပါတယ်ပင်လယ်မှာကျွန်ပြုတ်ခံရသူတွေရဲ့သတင်းကိုစုံစမ်းဖော်ထုတ်ရင်းကျွန်ပြုတ်ခံရသူ2000နီးပါးကိုကယ်တင်နိုင်ခဲ့တာကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်၄ဦးကိုပူးတွဲပြီးတော့ဒီစုချီးမြှင့်ခဲ့တာပါစုရှင်တွေထဲမှာကချင်တိုင်းရင်းသူအက်စတာထုဆန်လည်းပါဝင်တာမို့သူ့ရဲ့သတင်းယူခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးမေးမြန်းထားတဲ့အပိုင်း၃ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါရရှင် You can bend but never break me cause it only serves to make me more determined to achieve myစတေးနောက်ခံအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်။ဒါလေတည်တင်း6ဖြစ်လာတာ3နှစ်ပဲရှိပါသေးတယ်2013ကနေမှတည်တင်း6ဖြစ်လာတာပါရှင်။ဒီမှာကချင်ပြည်နယ်ကနေလာတာပါရန်ကုန်မှာနေတာတော့9နှစ်လောက်ရှိပါပြီရှင်။အဲ့မှာငငယ်ကလေးကနေပေါ့နော်ဘယ်လိုပြောမလဲဒီ story telling တွေကိုအရင်စိတ်ဝင်စားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ကငငယ်ကလေးကနေနာနာတန်နေကြမှာခုပြေးပြေးနဲ့ကြီးလာဆိုတော့လေအာပြီးတော့ကြီးလာတဲ့ခါမှလည်းစစ်ကတခါပြန်ဖြစ်တော့ကျွန်တော်တို့ကလည်းစစ်တံကိုခံခဲ့ရဘူးရဲ့လူတွေဆိုတော့လူတွေရဲ့အဖြစ်အပျက်တွေကိုပြောပြချင်တဲ့စိတ်အများတန်းရှိပါတယ်အဲ့တော့တည်င်းထောက်ဖြစ်လာတဲ့ခါကျတော့တည်င်းထောက်ဖြစ်လာအောင်လည်းဒီ AP ကကြီးတန်းတည်င်းထောက်တွေကပဲတင်ပေးခဲ့တာပါတကယ်တည်င်းထောက်ဖြစ်လာတဲ့ခါကျတော့တကယ်ကိုစိတ်ဝင်စားပြီးတော့မှတကယ်ကိုပျော်ရွှင်ခဲ့ပါတယ်ဟုတ
်မြန်မာနိုင်ငံမှာဟိုဒီ AP တည်င်းထောက်ကိုလှုပ်လာတာဆော့ဆော့ပြောရဆို3နှစ်လောက်ပဲရှိသေးတာပေါ့
ကျမကဖက်ကမှမွေးပြီးတော့မှဖက်ကမှဆန်နေအထိနေပြီးတော့မှမိကျနာမှပြန်ပြီးပြောင်းလာတာပါအဲ့တော့ဟိုဖက်ကမှဆိုတော့အားလုံးတီးတဲ့အတိုင်းပဲကြောက်စိမ့်တူးရဲ့နေရာဖြစ်တဲ့ပြီးတော့ပညာရေးကရမ်းနှိမ့်ကြတယ် ကျောင်းကောင်းကောင်းနေမရှိဘူးအဲ့တော့နောက်ဆုံးသူကမိချင်းနာမှာအဖေနဲ့မေကတော့ဖက်ကတ်မှာပဲနေတယ်နောက်ကလေးတွေပညာရေးကောင်းအောင်ဆိုတော့မိချင်းနာမှာအတော်နဲ့နေပြီးတော့မှကြီးလာတာပါကြီးပြီးတော့မှမိချင်းနာမှာပဲတက်ကြိုကျောင်းတက်တယ်မိချင်းနာမှာပဲအဲ့ဒီကျောင်းပြီးပြီးတော့မှပြီးတော့ဖက်ကတ်ကိုတစ်ကြိမ်ပြန်ပါတယ်ပြန်ပြီးအမအလုပ်လေအမေကိုနည်းနည်းဝင်ကူတယ်အလုပ်တွေကြည့်ပြီးတော့မှနောက်ကျတော့ရန်ကုန်လာဖို့အတွက်အဦးလေးတယောက်ကနေပြီးတော့မှအကြံပေးတာပေါ့ရန်ကုန်မှာတနင်္လာနေ့တက်ပြီးတော့မှပြန်ပြီးအလုပ်ပြန်လုပ်ဖို့ဆိုမှအဲ့လိုပြောတော့အဲနောက်ဆုံးအဖေနဲ့မေကလည်းသဘောတူတာနဲ့ရန်ကုန်ရောက်လာတယ်ရန်ကုန်ရောက်ပြီးတော့မှအဲဒီ American Center မှာဒီ English စာသင်တန်းတွေကိုတက်တယ်တက်ပြီးအဲအဲ့မှာ English စာတွေလေ့လာတယ်နောက်ပိုင်းဒီ British Council မှာလည်းသူတို့ PCB ဆိုမှအဲ့နိုင်ငံရေးအဲ့ပါနဲ့ပတ်သက်ပြီးတော့သူတို့တင်ပေးတယ်အဲကျွန်မအဲ့ဒါလေးကိုတင်ယူပြီးတော့မှနောက်ပိုင်းမှာကျွန်မမဂ္ဂဇင်းအက်ဒီတာအနေနဲ့ကောင်းတန့်စာပေမှာကျွန်မအလုပ်လုပ်ခဲ့တယ်လုပ်ပြီးတော့မှအဲ့တော့မှဆိုရင်ရန်ကုန်မှာဆိုရင်အလုပ်လုပ်ရတော်တော်ခက်သေးတာပေါ့အလုပ်တစ်ခုတည်းနဲ့လည်းမလောက်နောက်ပိုင်းစာတွေလည်းတင်လိုက်ပြီးတယ် International ကျောင်းကကလေးတွေကိုစာတင်ပေးတယ်ပြီးတော့အဲ့လိုအဲမဂ္ဂဇင်းအက်ဒီတာလည်းလုပ်တယ်နောက်ပိုင်းကျမှ2012ခုနှစ်ရောက်တော့ကျွန်တော်တို့ဂျားဆက်ရွေးကောက်ပွဲပေါ့ဒီ NLD တွေပါဝင်ခွင့်ရတဲ့ဂျားဆက်ရွေးကောက်ပွဲမှာစာပြီးတော့မှအစိုးရကနေနိုင်ငံသားသတင်းထောက်တွေစပြီးဝင်ခွင့်ပြုလိုက်တယ်။ဝင်ခွင့်ပြုတော့အဲဒီတော့ကနိုင်ငံသားသတင်းထောက်ပေါင်း400ကျော်လောက်မြန်မာနိုင်ငံကိုဝင်လာတော့သူတို့မှအခက်အခဲတွေတော်တော်လေးကြုံရတယ်။ဒီပါလာစကားမတတ်တဲ့အတွက်ကြောင့်မို့ဒီနိုင်ငံမှာသူတို့ဒီပါလာပြန်နဲ့ fix စာလုပ်ပေးရလို့အများကြီးလိုအပ်လာတဲ့အချိန်မှာကျွန်တော်ကလည်းတချို့သတင်းထောက်တွေနဲ့နည်းနည်းခင်နေတဲ့အခါကျတော့သူတို့ကဒီနိုင်ငံသားသတင်းထောက်တွေနဲ့အလုံးလုံးဖို့အတွက်ကျွန်တော်ချိတ်ဆက်ပေးတယ်။ချိတ်ဆက်ပြီးတော့အဲကနေတစ်ဆင့်အဲ့လိုလုံရင်လုံရင်နဲ့ freelance ဖြစ်သွားတာပေါ့ freelancer ဖြစ်သွားတယ်။အဲ့မှာသူတို့နဲ့သူတို့နောက်လိုက်တယ်နောက်ထပ်တဲ့တင်းဌာနတစ်ခုရောက်လာတယ်ဒီမှာပြန်လိုက်သွားတယ်နောက်ထပ်တဲ့တင်းဌာနတစ်ခုရောက်လာပြန်လိုက်အဲ့လိုရင်လုံရင်လုံရင်နဲ့ဒီတင်းဌာနတွေနဲ့ပတ်သက်ပြီးတော့ကျွန်မနည်းနည်းနားလည်လာပေါ့နောက်ပိုင်းကျမှဒီ AP ကလူတွေနဲ့ကျွန်တော်တော့ကြုံတယ်ကြုံပြီးတော့မှသူတို့လည်းအဲ့လိုပဲ freelance လုပ်ပေးရင်လုပ်ပေးရင်နဲ့မှနောက်ပိုင်းသူတို့ဘက်ကနေကျွန်မကိုအတီးပြန်ပြီးတော့မှတင်းထောက်သူတို့ရုံးတော့တင်းထောက်အနေနဲ့ခံပေးလိုက်တာပါ
အခုလိုမျိုးပေါ့နော်ဝိုင်းရင်တရင်တောက်တူနီးပါလို့ပေါ့နော်ဆွန်းဆွန်းစားစားနဲ့လုတ်ခဲ့လို့လေဒီပိုလစ်ဇဆုဂုံဖြူခံရတယ်ဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာအမျိုးသမီးတော်တော်များများကတရင်တောက်လုတ်ဖို့စိတ်ဝင်စားကြတာတွေတွေ့ရပါတယ်ဆိုတဲ့ခါကျတော့သူတို့တွေရောဘလို့အကောင်းဆုံးအကြံပေးချင်ပါလေ
အမျိုးသမီးရဲ့တရင်တောက်ဖြစ်တာကောင်းပါတယ်ရှင်ဒီနိုင်ငံတနိုင်ငံမှာဒီတရင်လောကမှာပေါ့နော်အမျိုးသမီးများလေပိုကောင်းလေလို့ကျမတို့ထင်ပါတယ်ကျမအရင်လဲအားပေးပါတယ်ဘာကြောင့်လဲဆိုတော့အဲကျမတို့တွေကနူးညံ့တိမ်မွေးတဲ့တဘာဝရှိတယ်ပြီးတော့ခုနကပြောလို့ပဲမိခင်စိတ်သက်ရှိတယ်အဲ့ဒီအတွက်ကြောင့်မလို့ကျမတို့ကအဲလူတယောက်ကို interview ရတဲ့အခါမှာပဲဖြစ်ဖြစ်အလုပ်လုပ်ရတာပုံပြီးလွယ်ကူတဲ့အတွက်ကြောင့်မလို့ကျမတို့တွေကအဲပုံပြီးစုံစမ်းထောက်လန့်တဲ့အခါမှာရောပုံပြီးတော့မှကျမတို့နက်လုံနိုင်လေးရှိတယ်လို့ကျမတို့အဲ့လိုမျိုးခံစားရပါတယ်ရှင်ဟုတ
်ဒီချိန်ထဲမှာပဲတတိရှိဘူးလေလူတာပေါ့မြို့သမီးတွေဆိုတာတော့အများအားဖြင့်ရတော့လေစိုးရွံတတ်တယ်လေ
ဟုတ်ကဲ့
ဘာလို့အက်စတာတို့လုတ်ခဲ့တယ်ဆိုတာတခြားနိုင်ငံသွားဥပဒေမဲ့တဲ့ကျွန်းစီသွားဒီစိမ့်နေနဲ့တွေ့ရတယ်ဆိုတာကတော်ုံတန်ယုံကလုတ်ရဲကြမယ်လို့တော့ကျွန်မမထင်ဘူးဆိုတော့
ဟုတ်ကဲ့
တတိရှိဘူးလေလူတာပေါ့
ဟုတ်ကဲ့ဒီမြန်မာအမျိုးသမီးတွေကဟိုတတိရှိဖို့လိုရတချို့ကတော့တတိအရင်ရှိလို့တချို့ကတတိမရှိကြဘူးတချို့မိန်းကလေးဆိုရင်အဲဒီတီဗီရှိမှာပဲဟိုညံ့ညံ့ညင်တတာဖြစ်နေတာမျိုးရှိလို့တချို့ကလည်းဒီလိုစုံစမ်းထောက်လန်းတာမျိုးစိတ်ဝင်စားလေးရှိအဲ့တော့စုံစမ်းထောက်လန်းတာကိုစိတ်ဝင်စားတဲ့လူတွေကအကုန်လုံးတတိရှိရပါမယ်ဘယ်ဟိုသွားရမလဲသွားရတဲ့စိတ်ဓာတ်မျိုးလည်းရှိရပါတယ်အဲ့ဒီတော့တည်င်းထောက်ဖြစ်တာလည်းကောင်းလို့တတိရှိဖို့လည်းလိုပါတယ်ရှင်ဟုတ
်ပူလစ်ဇာဆုရပြီးတော့အစကကိုမြန်မာနိုင်ငံကိုပြန်တဲ့ခါကျတော့ကိုမိသားစုကိုဆီမျိုးအတိုင်းဝိုင်းကိုမြန်မာနိုင်ငံကဘယ်လိုတုံ့ပြန်ပါလဲအစ
ဟုတ်တော်တော်လေးကိုအဲဒီနှွေးထွေးတဲ့အဲတုံ့ပြန်မှုနဲ့မျိုးနဲ့တုံ့ပြန်ပါတယ်သူသဖြင့်ဒီအဲဒီသတင်းလောကအတိုင်းဝိုင်းကရောများတော့ဖြစ်အမျိုးသမီးတွေပေါ့နော်ကျွန်တော်တို့နိုင်ငံကအမျိုးသမီးတွေကအားလုံးကအယံကိုဂုဏ်ယူကြတာပေါ့နော်အမျိုးသမီးတစ်ယောက်ကအနေနဲ့ပထမဆုံးရတယ်ဆိုတော့အဲသူတို့အယံဂုဏ်ယူရပြီးလို့မှကျမကလည်းကျမအရင်ကြီးမတော်ဘူးဆိုပေမဲ့ဒီဥပမာလေးကလူတော်တော်များများသတင်းထောက်လုပ်နေတဲ့လူပဲဖြစ်ဖြစ်အဲဘယ်ကန္တမှာပဲဖြစ်ဖြစ်ပါဝင်နေတဲ့အမျိုးသမီးတွေကိုအားပေးတဲ့ဆုလေးဖြစ်ပါစေလို့ပဲကျမအများအားလို့ဖြစ်စေချင်တာပေါ့နော်အဲပြီးတော့တကယ်လည်းနိုင်ငံသားတွေတော်တော်များများအရန်ကိုအဲသူတို့ဂုဏ်ယူတာကိုတွေ့ရတယ်ပြီးတော့မှ like လဲလဲနဲ့ကိုကျမကိုဝိုင်းပြီးတော့မှအဲချီးမွမ်းထောက်ပံ့ပြုတာမျိုးတွေလုပ်ကြပါရှင်ဟုတ
်ကဲ
You can bend but never break me
because it only serves to make me more determined to achieve.
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သိပ္ပံနဲ့နီးပညာစီစဉ်ကိုဆက်လက်နားဆင်ကြရပါမယ်ရှင်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်
မိုးရင်းကာလမှာမိုးတိမ်တွေကနေဖျက်စီးတွေလက်ပြီးမိုးကြိုးပစ်တဲ့အန္တရာယ်ရှိတာမို့ဒီအန္တရာယ်ကိုဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိဒာတင်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါမိုးကြိုးပစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့နော်ဟိုလျှက်စီးလက်တယ်ဆိုတဲ့ဟာစကြည့်အောင်နော်လျှက်စီးလက်တာနဲ့မိုးကြိုးပစ်တာကွာပါတယ်နှစ်ခုစလုံးကတော့လျှက်စစ်တဲ့အဖို့နဲ့အမပြန်ပြီးတော့ပေါင်းသွားတဲ့အခါကျတော့တရားစစ်စီးချောင်းကြီးဖြစ်သွားတဲ့ဟာပေါ့နော်တကယ်တမ်းကြာလို့ရှိရင်မြေပြင်နဲ့တိမ်ကြားမှာလေတုရှိတယ်လေတုကလျှက်ကာအဲ့လိုလျှက်ကာဖြစ်နေလေကနေလျှက်ကူးဖြစ်သွားတဲ့အခါမှာမိုးကြိုးပစ်တယ်လျှက်စီးလက်တယ်လျှက်စစ်တအားကတိမ်တစ်ခုကြားမှာဆိုရင်လျှက်စီးလက်တယ်တိမ်နဲ့မြေကြီးကြားမှာဆိုလို့ရှိရင်လျှက်ကာကနေလျှက်ကူးဖြစ်သွားလို့ရှိရင်တော့မိုးကြိုးပစ်တယ်လို့ခေါ်တာပေါ့
ဒီလိုမိုးကြိုးပစ်ဖို့လျှက်စီးလက်ဖို့အတွက်လိုအပ်တဲ့လျှက်စစ်တက်ကိုဘယ်ရရပါသလဲ
ဒီတိမ်နေမြေကြီးတွေကနေပြီးတော့လျှက်စစ်တက်ကဘယ်ရရောက်လာလဲအဖို့အမဘယ်လိုကွဲသွားသလဲဆိုတဲ့ဟာ theory နှစ်မျိုးရှိတယ်တစ်ခုက precipitation ပေါ့နော်မိုးရွာချတဲ့အခါမိုးဆက်ကလေးတွေမိုးသီးလေးတွေဒီရေပါတဲ့အမှုန်လေးတွေကတစ်ခုနဲ့တစ်ခုပုတ်တိုက်တဲ့အခါကြာလို့ရှိရင် plastic အချောင်းကိုအဝတ်နဲ့ပုတ်လိုက်တဲ့အခါ plastic အချောင်းကလျှက်စစ်တက်ပေါ်လာတယ်လို့ပဲပေါ့နော်ตุ้มมาบาဖြစ်လဲဆိုလို့ရှိရင်ဒီ static electricity ဆိုတာလေရေကိုးရေငွေလေးတွေမှာလျှက်စစ်တက်တွေပေါ်လာတယ်ပေါ်ပါတဲ့ရေကိုးရေငွေကလျှက်စစ်တက်ဖို့တဘွားဝါဖြစ်ပြီးတိမ်ရဲ့ဟုတ်အပေါ်ပိုင်းမှာရောက်သွားလေးရှိပြီးတော့တိမ်ရဲ့အောက်အလွှာကျလို့ရှိရင်အမတ်တက်ဖြစ်ပြီးတော့ကြံခဲ့တယ်တိမ်အလွှာအောက်ပိုင်းမှာကဘာမြင်းမြက်တပင်ကအဖိုတက်လျှက်စစ်ဆောင်သွားတယ်ဆိုလို့ရှိရင်အဖိုနဲ့အမကြားမှာသူကပျက်စစ်ဆက်ကွင်းကြီးပေါ်လာနောက်တစ်ခုကဘာလဲဆိုလို့ရှိရင်နောက် theory က convection theoryအဲ့ဒါပါလဲဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့အပြင်ကိုအပေါ်ပင့်တိုက်တဲ့လေကဒီတိမ်တွေကိုဖြတ်သွားတဲ့အခါမှာသူကအဖိုတက်လျှက်စစ်ကိုတည်ပြီးအပေါ်မှာလျှက်စစ်အဖိုတက်တွေရှိတယ်တိမ်ရဲ့အောက်ပိုင်းမှာလျှက်စစ်အမတ်တက်တွေရှိတယ်နောက်မြေပြင်မှာအဖိုတက်ပြန်ဖြစ်သွားတဲ့အတွက်သူကလျှက်စစ်လဲရင်လှည့်မယ်ဒါမှမဟုတ်လို့ရှိရင်ဒီမြေပြင်ကိုလေတုကဟိုလျှက်ကာကနေပြီးတော့လျှက်ကူးတဘာဝပြောင်းသွားပြီဆိုလို့ရှိလို့ရှိရင်အဲ့နေရာမှာမိုးကြိုးပစ်တာပဲပေါ့နော
်မိုးကြိုးပစ်တဲ့အခါမှာကြားရတဲ့အတန်းဘယ်လိုပေါ်လာတယ်ဆိုတာကိုကြည့်ရအောင်ပ
ါမိုးကြိုးပစ်တယ်လျှက်စီးလက်တဲ့အခါကျလို့ရှိရင်ဒီကျွန်တော်မြင်ရတဲ့လက်ခဏဖြစ်သွားတယ်လျှက်စီးချောင်းလေးကအမှန်ဆိုလို့ရှိရင် तू ကအချင်းနှစ်လက်မှလောက်ပဲရှိတာနော်ဒါပေမဲ့ဒီအချင်းနှစ်လက်မှရှိတဲ့လျှက်စီးချောင်းရဲ့အပူချိန်ကဘယ်လောက်ရှိလဲဆိုလို့ရှိရင်ဒီဂရီ6000လောက်ရှိတယ်အဲ့လောက်6000လောက်ရှိတဲ့လျှက်စီးချောင်းတလောက်ပူတဲ့နေရာဒီအချင်းနှစ်လက်မှလေးကလေထဲကိုဖိအားအရမ်းများပြီးလျက်ကူးချောင်းဖြစ်နေတဲ့အချိန်မှာချက်ချင်းအပြင်မှာရှိတဲ့သူ့ပတ်ဝန်းကျင်ကလေကိုချက်ချင်းတကန့်ထုတ်ပြီးတော့ဆန့်ထွက်လိုက်ရတဲ့အတွက်ချက်ချင်းလေကအရန်ကိုဖိအားများနေရနေပြီးတော့ဖိအားအရန်ပွသွားတဲ့အတွက်အတန်လှိုင်းပေါ်လာမိုးကြိုးပစ်တဲ့အတန်ဆိုအဲ့ဒီကထွက်လာတာပါလျက်စစ်တာအဘိုးအားတန်းတစ်ထောင်လောက်ရှိတယ်ဒီမိုးကြိုးပစ်လိုက်တဲ့လျက်စစ်စီးချောင်းက
လျက်စီးလက်ပြီးမိုးကြိုးပစ်တဲ့အခါမှာမြေပြင်ကနေအပေါ်ကိုလျက်စစ်စီးသွားခြင်းရောက်မှအလင်းတန်းကိုမြင်ရတာပါ။
များသောအားဖြင့်ကျွန်တော်တို့မြင်ရတဲ့လျှက်စစ်စီးချောင်းမြေကြီးကနေပြီးတော့အပေါ်ပြန်တက်သွားတဲ့လျှက်စစ်စီးချောင်းတကယ်တမ်းစဖြစ်တာတိမ်ကနေစဆင်းတဲ့ဟာကျွန်တော်တို့မြင်ရတဲ့မိုးကြိုးပစ်တယ်လို့ကျွန်တော်တို့ပြောတဲ့စကားလုံးကပထမစက္ကန့်ရဲ့အပေါ်တသိန်းပုံတပုံလောက်မှာဖရက်တဲ့ဆိုကြာလာတယ်မမြင်လိုက်ဘူးအဲ့ဒါကိုကျွန်တော်တို့မျက်လုံးကပိတ်မြန်လုံးအကြည့်လို့ဒါပေမဲ့မြေကြီးကနေလျှက်စစ်ပြန်တက်သွားတဲ့ဟာအောက်ကနေပြီးတော့ပြန်တက်သွားတဲ့ဟာကို streamer လို့ခေါ်တာ streams ပေါ့နော်မြောင်းတိုင်းပြန်တက်သွားတိပင်းကလည်းပြန်တက်တယ်လူကလည်းပြန်တက်တယ်ခြုံအကြီးကြီးကလည်းပြန်တက်တယ်ပတ်ဝန်းကျင်ကအကုန်လုံးပြိုင်တူတက်ကြတာလေအဲလူကတက်လို့နွားကတက်လို့ရှိရင်လူလည်းတေနွားလည်းတေပေါ့ဒါ streamer electrocution လို့ခေါ်တယ်လေအဲ streamer ကနေအပုံပြန်တက်သွားတဲ့အခါကျတော့သူကတစ်စက္ကန့်ရဲ့အပုံတသန်းပုံတပုံလောက်ဆိုတော့ဟိုမျက်စိတမိတ်လောက်အတွင်းမှာ black ခနဲ့ဆိုပြီးတော့ဒီလျှက်စီးလက်တာကိုမြင်လဲရတာပေါ့နော်လျှက်စီးချောင်းကပိုအားအရန်ကြီးသွားတဲ့အတွက်ဂုဏကတိမ်နဲ့မြေကြီးချမှာတိမ်နဲ့တိမ်ချမှာရှိတဲ့လျှက်ကဖြစ်တဲ့လေယာလျှက်ကူးဖြစ်သွားတယ်အဲ့အချိန်မှာလျှက်စစ်စီးသွားတဲ့အတွက်ဒီရှက်စီးလက်တဲ့မိုးကြိုးပစ်တယ်ဆိုတာကိုသိရတာပေါ့နော
်မိုးကြိုးပစ်တော်မယ်ဆိုတာကိုခံမှန်းလို့ရပါတယ်
မ ဘိုးချိုးပြစ်တော့မယ်လျှက်စီးလက်တော့မယ်ဆိုတဲ့ဟာကိုခံမှန်းမှုခဲ့တယ်။ဘယ်နေရာမှာပြစ်မယ်ဘယ်နေရာမှာမိုးချိုးဆက်ကွင်းကျနိုင်မယ်ဆိုတာတော့ပြောလို့မရပါဘူး။များသောအားဖြင့်တိမ်နေတဲ့မြေကြီးနဲ့အနီးစပ်ဆုံးနေရာဆိုတော့တစ်ပင်အမြင်ကြီးတွေတိုက်အမြင်ကြီးတွေအဲမို့တောင်နေပေါ်မှာရောပဲပေါ့နော်။တောင်နေရဲ့ပုံနီးတာကိုဒါမိုးချိုးပြစ်တာတို့လျှက်စီးလက်တာတို့အဲမိုးချိုးပြစ်တာပေါ့အဓိကကတော့ဟိုဖြစ်ဖို့များနိုင်ပါတယ
်။မိုးထချုံရွာနေရင်ကွင်းခေါင်ကောင်းလိုနေရာမျိုးမှာမတ်မတ်ရက်နေဖို့အတွက်မသင့်ပါဘူး။
ဘုတ်ထိတ်ချုံရွာနေတယ်ဆိုလို့ရှိရင်သူကအပလီအက်ဆစ်အဖိုတက်မတ်တက်တွေစာဖြစ်နေပြီလေခုနလေးစီးချောင်းကြောင့်ရောပါတော့ပေါ့နော်အဲ့တော့အဲ့လိုဖြစ်နေတဲ့အချိန်ကြာလို့ရှိရင်သူကအမြင့်ဆုံးနေရာကိုအရင်စကူးမအောင်ကွင်းခေါင်ခေါင်ကြီးမှာတယောက်တည်းခီးခီးဖြစ်နေလို့ရှိလို့ရှိရင်သူ့ကိုဒရိုက်ပစ်တာပေါ့နော်မိုးချိုးအပြစ်ခံတဲ့အခါကျလျှက်စစ်တက်ကနှစ်မျိုးသွားတယ်တစ်ခုကအေးပြားပေါ်လျှောက်သွားတာလျှောက်ပြီးတော့လျှက်စစ်တက်ကမြေကြီးထဲဝင်သွားတယ်ဒါမှမဟုတ်လို့ရှိရင်လျှက်စစ်တက်ကမြေကြီးထဲကနေပြီးတော့ကောင်းကင်ကိုပြန်တက်သွားတာပေါ့နော်ခုနရှက်စီးလက်နောက်တစ်ခုကိုခန္ဓာတွေကနေဖြတ်ထွက်သွားတာပေါ့နော်လျှက်စစ်အဲ့စီးသွားတဲ့လျှက်စစ်ကဘူအားအယမ်းများတယ်ဖြတ်သွားတဲ့လျှက်စစ်ကအုံနှောက်ရဲ့နှလုံးသွေးကြောတွေကနေဖြတ်သွားတဲ့အတွက်အဲ့လောက်ပြင်းတဲ့လျှက်စစ်ဖြတ်သွားမှတော့လူတေတာပေါ့နော်ဒါဒရိုက်ပစ်တာ
ဓာတ်ရိုက်မဟုတ်ဖဲသွေးဝိုက်ပြီးလဲမိုးချိုးမှန်နိုင်ပါတယ
်အပင်ကြီးတွေအောက်နားမှာသွားမရတဲ့ပစ်တာကတော့တစ်ပင်ပဲဒါပေမဲ့လျှက်စစ်စက်ကွင်းဘေးနားရောက်နေတဲ့အတွက်လူပါဒုက္ခရောက်တာနောက်တစ်ခုကမိုးချိုးပြစ်နေတဲ့နေရာပတ်ဝန်းကျင်နောက်မှာမိုးချိုးပြစ်နေတဲ့အချိန်မှာမြေပြင်ကိုစီးတဲ့လျှက်စစ်တော့ပေါ့နော်အဲ ground conduction လို့ခေါ်တယ်အဲ့လျှက်စစ်တက်ကမြေကြီးတဲ့ကိုစီးသွားတာပြစ်နေတဲ့နေရာကနေပြီးတော့ဒိုင်50လောက်မှာပဲဖြစ်ဖြစ်ပေါ့နော်အဲ့လောက်မှာဆိုလို့ရှိရင်လျှက်စစ်တက်ပမာဏအများကြီးရှိသေးတယ်လူတဲကိုပြန်စီးတယ်လေလျှက်စစ်တက်လူတဲစီးမှတော့ဓာတ်လိုက်တာပေါ့ဓာတ်လိုက်တာရိုးရိုးဓာတ်လိုက်တာမဟုတ်ဘူးလေအိမ်မှာရှိတဲ့220 volt ဓာတ်လိုက်တဲ့ဟာမျိုးကျင်ကနေဖြစ်သွားတာမဟုတ်ဘူးသူကဘူအားပေါင်းတိမ့်နဲ့တန်းနဲ့ချီပြီးဖြတ်သွားမှာတော့ဒီလူကတေတော့တာပေါ့နောက်တစ်ခုကတန်စီဂျိုးတွေတန်ဝင်းထင်ရနေပါတယ်နားမှာဆိုလို့ရှိရင်ဒီမိုးချိုးပြစ်လိုက်တဲ့အခါကျလျှက်စစ်တက်ကတန်စီဂျိုးတွေဘာတွေကိုပါဓာတ်လိုက်တာအဲ့ဒါကိုတော့ကင်ပြီးတဲ့အခါလေဓာတ်လိုက်ပြီးတေတာပေါ့နော်နောက်တစ်ခုကမိုးချိုးပြစ်တဲ့အခါကဘာမြေပြင်ကရှိတဲ့အဖိုတက်ကအမတ်တက်ကိုပြန်ခုံပြီးတော့တိမ်ကိုပြန်ကူးရဲ့အခါကြလို့ရှိရင်စထရီမာလို့ခေါ်တယ်အဲ့ဒါအစ်ပင်ကြီးတွေကနေပြီးတော့ပြန်တက်သွားတာလည်းဖြစ်နိုင်တယ်မိုးချိုးပြစ်တဲ့ဆိုအပေါ်ကနေတက်လာတဲ့ဟာတွေမဟုတ်ဘူးနော်တရားစစ်တက်ကအပေါ်ကနေလဲစင်းတယ်မြေကြီးကနေလဲတိမ်ဘက်ကိုပြန်တက်တယ်လေ
ဒီနှစ်မိုးရင်းမှာမိုးချိုးအနယ်ကိုရှောင်ရှားနိုင်စေဖို့အတွက်သတိပေးရင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုလိုင်းနိုမီတာ24 32 40အပြင်burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြထားပြီးတော့ VOA Burmese fan page မှာလည်းသတင်းတွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စာရေးသားခြင်းကြတဲ့ VOA ကိုတေးသချင်းတောင်းညင်နေဆိုရင်တော့ burmese@voanews.com ကို email ပေးပို့နိုင်ပါတယ်ရှင
်။American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှင်များခင်ဗျာ။ American ပြည်ထောင်စုနိုင်ငံသားဝန်ကြီးဌာနကနှစ်ပတ်လည်ထုတ်ပြန်ခဲ့တဲ့2015ခုနှစ်ကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာမှာအီရန်နိုင်ငံအပါအဝင်ကမ္ဘာပေါ်မှာရှိတဲ့နိုင်ငံပေါင်း198နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုမှတ်တမ်းတင်ဖော်ပြထားတာဖြစ်ပါတယ်။ American ပြည်ထောင်စုရဲ့ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးဆိုင်ရာလက်ထောက်နိုင်ငံသားဝန်ကြီးတွန်မာလီနော့စကီကစီရင်ခံစာဟာအထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုယုံပိုင်ခွင့်တည်င်းလွတ်လပ်ခွင့်အစရှိတာတွေအပေါ်နိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရတွေကပျော်ပျော်တင်းတင်းတိတိတတ်တာချိုးဖောက်နေချိန်မှာထွက်ပေါ်လာတာဖြစ်တယ်လို့မှတ်ချက်ပြုရေးသားထားပါတယ်။အီရန်နိုင်ငံနဲ့ပတ်သက်ပြီးတော့အရက်သားတွေရဲ့လွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာစုယုံခွင့်လွတ်လပ်စွာစီတန်းလှည့်လည်ခွင့်အင်တာနက်ကတဆင့်အပါအဝင်လွတ်လပ်စွာပြောဆိုခွင့်ဘာသာရေးနဲ့တည်င်းလွတ်လပ်ခွင့်စတာတွေကိုပြင်းပြင်းထန်ထန်ပိတ်ပင်ဟန်တားမှုတွေပြုတ်ထားတယ်လို့မှတ်ချက်ပြုထားပါတယ်။ဒါရင်နာမကနိုင်ငံသားတွေရဲ့လှုပ်ဆောင်ပိုင်ခွင့်တွေဖြစ်တဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကတဆင့်ကိုယ်အစိုးရကိုရွေးချယ်ပိုင်ခွင့်ပြုတဲ့လုပ်ငန်းစဉ်တွေမှာလည်းချုပ်ချယ်တာတွေနိုင်ငံတကာစံချိန်စံညွှန်းနဲ့မညီဘဲကြီးလေးတဲ့ရာဇဝတ်မှုမဟုတ်ပါဘဲနဲ့တည်တံစီရင်မှုတွေကိုတိုးမြှင့်ပြုလုပ်နေတာတွေနိုင်ငံရေးပြောကမကင်းတဲ့ကိစ္စတွေအတွက်တဖက်သက်ဖန်းစီထိမ့်သိမ်းတာတွေနှိမ့်ဆက်တာတွေအချင်းထောင်တွေရဲ့အခြေအနေဆိုးရွားမှုအမျိုးသမီးတွေ လူနည်းစုလူမျိုးစုဘာသာကြားတွေလိင်တူချင်းစုံမဲ့သူတွေလိင်ပြောင်းသူတွေအစရှိသူတွေအပေါ်နှိမ်ချဆက်ဆံမှုအစရှိတာတွေပါဝင်ပါတယ်လူခွင့်ရေးအစီရင်ခံစာမှာကမ္ဘာအနှံ့လူခွင့်ရေးကျူးလွန်ဖောက်ဖျက်တဲ့နှီးလန်းမျိုးစုံကိုလည်းဥပမာတွေနဲ့ဖော်ပြထားပါတယ်အီရန်နိုင်ငံမှာဆိုရင်အချင်းတောင်တွင်းမှာဖမ်းဆီးခံထားရစဉ်တေဆုံးသွားတဲ့အလုတ္တမအခွင့်ရေးတက်ကြွလှုပ်ရှားသူရှာရော့ဇာမန်နီရဲ့အမှုကျမ်းမာရေးအခြေအနေဆိုးရွားနေတဲ့တရင်သမားလည်းဖြစ်လူခွင့်ရေးလှုပ်ရှားသူဖြစ်တဲ့နာဂက်စ်မိုဟာမဒီသူ့ကိုတော့နိုင်ငံကိုစန့်ကျင်တဲ့ဝါဒဖြန့်မှုနိုင်ငံလုံခြုံရေးကိုပြက်ပြားအောင်စူဝင်းမှုစတာတွေနဲ့ရေးယူထားတာဖြစ်ပါတယ်။နောက်ပြီးလွတ်တော်ကိုထိခိုက်အောင်ပြုလုပ်တဲ့ဝါဒဖြန့်နဲ့ဆိုပြီးတော့ဆယ်နှစ်နှစ်အကျဉ်းချထားတဲ့ကာတွန်းဆီယာမအတီနာဖာဟတ်ဒနီကိုအဓမ္မအပြိုစစ်မစစ်စမ်းသပ်စစ်ဆေးခဲ့မှုလည်းပါဝင်ပါတယ်။တမရဟာဆန်ရူဟာနီအီရန်တမရအဖြစ်ရွေးချယ်ခံရချိန်မှာအီရန်နိုင်ငံရဲ့ပြည်သူလူထုဟာမျှော်လင့်ချက်တွေမြင့်မြင့်မားမားထားရှိခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့သူကတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပုံမိုးတိုးတက်လာစေရမယ်လို့ဂရုပြုခဲ့လို့ပါပဲ။ဒါပေမဲ့ကံကြောင်းမလှစွာပဲတိတာထင်ရှားတဲ့ပြောင်းလဲတွေကျွန်တော်တို့မတွေ့ရပါဘူးလို့အမေရိကန်အစိုးရအတန်းနှဲ့လုပ်ငန်းများဆိုင်ရာပုတ်ဖွဲ့ BBG နဲ့တွေ့ဆုံမေးမြန်းရမှာလက်ထောက်နိုင်ငံကြ ాయి ဝန်ကြီးတွန်မာလီနော့စကီကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံနဲ့ P5+1 လို့ခေါ်တဲ့နိုင်ငံတွေကြားချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကြောင့်အနာဂတ်မှာအခြေအနေတွေပုံမှန်ပြန်လည်ဖြစ်လာစေဖို့အတွက်မျှော်လင့်ချက်တွေကြီးကြီးမားမားရှိနေပါတယ်လို့တွန်မာလီနော့စကီကပြောဆိုပါတယ်။ဒါပေမဲ့တကယ်တမ်းပုံမှန်ပြန်လည်ဖြစ်လာစေမှာကတော့အီရန်အစိုးရအနေနဲ့မိမိပြည်သူလူထုနဲ့ဆက်ဆံရမှာဥပဒေကိုလေးစားလိုက်နာမှုလူခွင့်ရေးပေါ်လေးစားလိုက်နာမှုအီရန်နိုင်ငံအတွင်းမှာကောကမ္ဘာအနှံ့မှာပါထားရှိတဲ့နိုင်ငံတကာကျင့်ဝတ်စည်းကမ်းတွေကိုလေးစားမှုစတာတွေပဲဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သောရရှင်တို့ခုနားဆင်ကြကြရတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။ IS ချစ်သွေးကြော်ရီထင်းချုပ်ထားတဲ့နယ်မြေတွေကိုနိုင်ငံခြားတိုက်ခိုက်ရေးတပ်သားတွေဝင်ထွက်သွားလာနိုင်တဲ့ Syrian နယ်စပ်တစ်လျှောက်ကတခုတည်းကျန်နေတဲ့နေရာကိုပိတ်ပြီးဟာ American ဥဆောင်တဲ့မဟာမိတ်တပ်တွေရဲ့ထိတ်တန့်ဦးစားပေးအလုပ်တွေကတခုဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။ရှစ်မြေပြင်အချက်လက်တွေမျှဝေတာနဲ့ဒါတွေကိုရှုပ်ထွေးအောင်လုပ်ပစ်တာဟာသူတို့ရဲ့လှုပ်ရှားမှုတွေကိုကန့်သတ်ရေးအတွက်အထောက်အကူဖြစ်စေနိုင်တယ်လို့လည်းပြောပါတယ်။တူရကီနဲ့ Saudi Arabia နိုင်ငံတွေမှာနှိမ်မနှိမ့်ဆက်မှုတွေနဲ့မဖွဲမရဆက်ဆံမှုတွေဂုတိကျင့်သုံးနေစမ်းမှုရှုံချဖြစ်တင်ကြောင်းနှိမ်မနှိမ့်ဆက်မှုဆန့်ကျင်နိုင်ငံတကာသဘောတူညီချက်အကောင့်ထည့်ဖို့မှုစောင့်ကြည့်တဲ့ကုလသမဂ္ဂကော်မတီကနေပြောပါတယ်။တူရကီနိုင်ငံမှာနှိမ်မနှိမ့်ဆက်မှုကိုစနစ်တကျတမမဟုတ်ကြဲကြဲပြန့်ပြန့်လုပ်နေတာမျိုးမရှိပေမဲ့အခုထိဆက်လက်ကျင့်သုံးနေသလို Saudi Arabia နိုင်ငံမှာတော့နှိမ်မနှိမ့်ဆက်မှုကိုကျင့်သုံးနေတာတွေ့ရပြီးချိန်တန်ပေးတာရိုက်နှက်တာခြေလက်ဖြတ်တာလို့ဥပဒေသတ်မှတ်ပြီးကြီးလေးတဲ့ပြစ်ဒဏ်ပေးနေတာတွေကိုရက်ချက်ချင်းရက်ပစ်ဖို့အတွက်လည်းတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာကမ္ဘာသူကမ္ဘာသားတွေစံပြပြုတ်လောက်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေခေါင်းဆောင်တွေနဲ့ဒေတာရင်းဆိုင်ရာထိပ်သီးညီလာခံတရက်ကိုကျင်းပနေပါတယ်။ Nordic Summit လို့အမည်ပေးထားတဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့ Norway, Sweden, Finland, Iceland နဲ့ဒိန်းမတ်နိုင်ငံတွေကခေါင်းဆောင်တွေသမ္မတအိမ်မြေကိုရောက်ရှိလာကြတာဖြစ်ပါတယ်။စနေကောနိုင်ငံသူဖတ်နမာဆမ်ဗာဒီယုဆိုမိုရာကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အတွင်ရေးမှူးချုပ်အသစ်ဖြစ်နေခန့်အပ်လိုက်ပါပြီ
။သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလေရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှူးကမန်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျမကတော့နနာချမ်းပါ။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.